ဦးဇင်းတို့7နာရီ15မိနစ်ရှိပါပြီ။မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုတနာရီခန့်မြအချိန်ယူပြီးတော့နားယူကြည်ညိုကြနှလုံးသွင်းမှတ်သားကြရအောင်။ဒီကနေ့သာသနာတော်နှစ်2556ခုကောဇာတက္ကီ1384ခုတစောင်းမုံလာပြီးကျော်17ရက်9ရက်12လ2022ခုတနင်္ဂနွေနေ့ညချမ်းအခါကာလမှာပဲခူးတိုင်းဒေသကြီးတောင်ကိုခရိုင်တောင်ကိုမြို့9ရက်ကွယ်ဘုံမူဖို့ကွန်လန်းဇယက်ဖြူဓမ္မယုံတွင်ဆင်းရဲကျင်းပတဲ့ဇယက်ဖြူဓမ္မယုံ260ပြည့်အထိမ်းမှဖြစ်ဖြစ်ဆင်းရဲကျင်းပတဲ့ဘုံဆွမ်းလောင်းအောင်ပွဲထိမ့်မတ်ဖြစ်ဖြစ်လဲကျင်းပတဲ့ဓမ္မသဘင်တရားပွဲမှာဦးဇင်းတို့ဒီကနေ့ပထမဦးဆုံးညဖြစ်ဖြစ်ဘေးတပေါင်းသူတော်ကောင်းတို့ကိုမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုဟောကြားခွင့်ရပါတယ်ဘေးတပေါင်းသူတော်ကောင်းတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုနာယူကျင့်ကြိုခွင့်ရကြတယ်ဒီတော့ဒီကနေ့ညတရားဓမ္မပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဗတ္တရားဟောမှာလဲဆိုလို့ရှိရင်ခௌတကနိကေဓမ္မပဒပါဠိတော်ဒုက္ခဝဲမှာလာရှိတဲ့ပသိန္ဒရီကောသလရာဇာဝိထုလို့တန်ခါယနာတင်မထေမြတ်ကြီးများမှတ်တမ်းတင်တော်မူခဲ့တဲ့တရားဂါထာတစ်ပုဒ်ရှိပါတယ်အဲ့ဒီတရားဂါထာကိုအခြေခံပြီးတော့လွန်ခဲ့သောတရားများလို့တရားကောင်းစဉ်ပြေးပြီးတော့ဒီကနေ့ညပေးသပောင်းသူတော်ကောင်းတို့ကိုဦးဇင်းတို့တနာကြီးပို့ဖို့လောက်အချင်းယူပြီးတော့ပြောပါမယ်ဟုတ်လားတရားကောင်းစဉ်ကလွန်ခဲ့သောတရားများတဲ့စတင်ပြီးတော့နာယူကြည်ညိုကြရအောင်ဒီတရားတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစေအားတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတိမြတ်တို့ရှိခိုးပူဇော်ကြအုံးစုအလုံးလက်အုပ်ချီမှုပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပိဇောတဝိဟတမောဟဓမ္မံသာနရမရလောကကရုံဝန္တိသူကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်အိမြသောစိတ်နှလုံးလေးရှိတော်မူပါ၏ထသောပညာပိဇောတဝိဟတမောဟဓမ္မံရဟတမတိဟုသောအယောင်အလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖဲ့ခွာတော်မူပြီးထသောသာနရမရလောကကရုံလူနဗျမတတဝအနန္တတို့၏ကြောက်ထီတန်တုအလီကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါ၏ထသောဂတိဝိမုဒ္ဒံဒေဝမနုဿာနိရယာနေပေတတရိသံလာယရှိငါတံသောဂတိရောမာလီအထူးသဖြင့်ကင်းလွတ်တော်မူပြီးထသောသူကတံတတဝရုဟာအကျိုးများကြောင့်ဟုံမှန်သောစကားကောင်းကိုသာမျက်စုတော်မူပါပြီးထသောဗௌဒံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်တာဗရမ ्या ကဲ့သို့ပြန်သာထင်းနေသည့်မြင်ပေတဖျားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဝပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခောစုပညာပရမတ်မမှုယုံနာနှစ်ဖြာဖြစ်ကြပါသောဖရာတပည့်တော်တို့သည်ဝေနေဝနာမှာကာယဝစီမနောခြေဝေသုံးသည်ဒွါဒပနာမဖြင့်ဒုက္ခယုကျိုးလက်စုံမောကရှိခိုးဥညွပါဤမြတ်စွာဘုရားလုံးကဲသောတရားများတဲ့စတင်ပြီးတော့နာယူကျင့်ကြိုကြရအောင်အာရောကြပရမလာဘတန်ဒုဋ္ဌိပရမန္တနံဝိသသာပရမညာတိနိဗ္ဗာနံပရမံဒုက္ခံအာရောကြံနာယောဂကင်းခြင်းသည်ပရမံလုံးကဲသောလာဘံလတ်လာဘဘာဝီရီ အနာကင်းခြင်းဆိုတာလက်တကလက်ထဲမှာအလုံးကဲဆုံးသောလက်ပါပဲတဲ့လကိုရေးချပြီးတော့ဘာကုန်းတက်ပြီးတော့ရေးတဲ့လက်နော်လက်လာဘာတွဲပြီးတော့လဲပြောကြတယ်နော်လက်ကောင်းတယ်လက်မကောင်းဘူးစသဖြင့်ဖြင့်ဘေးသဘောင်သူတော်ကောင်းတို့ပြောဆိုနေတာမရှိဘူးလားရှိတယ်အဲ့ဒီလက်ဆိုတဲ့စကားကလာဘဆိုတဲ့ပါဠိစကားကဆင်းသက်လာတာအဲ့ဒီလာဘဆိုတဲ့ပါဠိစကားရဲ့အဓိပ္ပာယ်ကဘာလဲဆိုတော့ရခြင်းလို့အဓိပ္ပာယ်ရတယ်ရခြင်းနဲ့ဒီတော့အာရောကျပရမလာဘဆိုတာရခြင်းတကရခြင်းထဲမှာအနာယောဂကင်းခြင်းဆိုတဲ့ဇမ္မာရေကောင်းခြင်းကိုရရတာဟာအကောင်းဆုံးသောရခြင်းပါတဲ့တရားဓမ္မတို့ဥရှင်တို့ပုထုဇဉ်လူသားတွေပြီးပြီးလူကျင်တာအမျိုးမျိုးတံပိုးထားတာတွေအမျိုးမျိုးရှိတဲ့အတွက်ကြောင့်ဆွမ်းအားရှိသလောက်ရှာဖွေထားလို့ရထားတာတွေအမျိုးမျိုးမရှိဘူးလားရှိတယ်ပစ္စည်းဥစ္စာအမျိုးမျိုးရတာရှိတယ်ပညာရေးတွေရထားတာရှိတယ်ဂုဏ်တွေရထားတာရှိတယ်အတိုင်းဝိုင်းတွေရထားတာရှိတယ်ရတာတွေမှအမျိုးမျိုးရှိတယ်နော်အဲ့ဒီအမျိုးမျိုးသောရခြင်းနဲ့မှအနာယောဂကင်းခြင်းဆိုတဲ့ကျမ်းမာရေးကောင်းခြင်းကိုရရတာဟာအကောင်းဆုံးသောရခြင်းပါတဲ့တွေးလိုက်တိုင်းဘလို့မှလက်မခံလို့မရတဲ့စကားပဲနော်ဆိုကြပါစို့လူတယောက်ပစ္စည်းဥစ္စာတွေအများကြီးရထားတဲ့ဂုဏ်တွေလည်းအများကြီးရထားတယ်ပညာရေးတွေလည်းအများကြီးရထားတယ်ဒါပေမဲ့လူကအိယာထဲမှာဘုံဘုံလဲနေတဲ့ကျမ်းမာရေးနဲ့မပြည့်စုံတဲ့လူတယောက်ဖြစ်ခဲ့မယ်ဆိုရင်ကျန်တဲ့သူ့ရဲ့ရထားတာတွေဟာသူ့အတွက်အဓိပ္ပာယ်တိတ်မရှိတော့သလိုပဲစိတ်ကူးကလေးနဲ့နာဖြားကြည့်လိုက်ပေါ့ကျမ်းမာရေးတကယ်မကောင်းနေတဲ့အချိန်မှာကျန်တဲ့ရတာတွေကိုမခံစားနိုင်တော့ဘဲနဲ့ကျမ်းမာရေးကောင်းခြင်းနဲ့ဆိုတဲ့စိတ်ကပဲလွှမ်းမိုးပြီးတော့ကျမ်းမာရေးကောင်းခြင်းရဲ့တန်ဖိုးဟာအဲ့ဒီအချိန်မှာပုံပြီးတော့ပေါ်လွင်ထင်ရှားမလာဘူးလားထင်ရှားလာတယ်ဒါကြောင့်ကျမ်းမာရေးကောင်းခြင်းသည်ရခြင်းတကရခြင်းလေးမှာအကောင်းဆုံးသောအလွန်ကဲဆုံးသောရခြင်းပါတဲ့ဒါကြောင့်ကျမ်းမာရေးကောင်းအောင်ကြိုးစားရမယ်ကျမ်းမာရေးဆိုတဲ့လက်ကြီးကိုရအောင်ယူရမယ်ကျမ်းမာရေးကိုလောကီကိစ္စတွေထဲမှာလေဘယ်လိုအရာတွေနဲ့မှမလဲတဲ့ဘူးတချို့အသိဉာဏ်နဲ့တော့ကျမ်းမာရေးကိုအပျော်ပါနဲ့လဲတာရှိတယ်အပျော်ပါခံစားပြီးတော့ကျမ်းမာရေးချုပ်ရင်းမှုကိုလဲယူတာမရှိဘူးလားမိုင်မဲခြင်းတမျိုးပဲဟုတ်လားတချို့ကြတော့လည်းပဲကျမ်းမာရေးကိုစီးပွားရေးနဲ့လဲတာလည်းရှိတယ်နေမအားညာမအားရှိဖို့ရှိဖို့ပိုင်ဆိုင်မှုများဖို့များဖို့ဆိုပြီးတော့ကျမ်းမာရေးဂရုမစိုက်မနိုင်ပဲနဲ့ကိုယ့်ကိုယ်ကိုအနားပေးရမှမသိအနားယူရမှမသိနေရောညာရောအလုတ်အလုတ်အလုတ်ဒီအလုတ်ဖဲခေါင်းထဲထည့်နေတော့ကြတော့ကျမ်းမာရေးကချိုရင်းလာရောအဲ့ဒီတော့ပစ္စည်းတွေတော့ရပါရဲ့အဲ့ဒီပစ္စည်းတွေရတာနဲ့အတူတူကျမ်းမာရေးမကောင်းခြင်းကြီးကိုပါတွဲပြီးတော့ရလိုက်တော့သူရထားတဲ့ပစ္စည်းတွေကိုတောင်သူကောင်းကောင်းခံစားခွင့်မရှိတော့ဘူးအဲ့ဒါလဲမိုက်မဲခြင်းတစ်မျိုးပဲလို့ဦးဇင်းတို့ထင်တယ်ဟုတ်လားဒါကြောင့်ဘေးသက်ပေါင်းသူတော်ကောင်းတို့ရခြင်းတကရခြင်းနဲ့မှကျမ်းမာရေးကောင်းခြင်းကိုရရတာဟာအကောင်းဆုံးရခြင်းမှဆိုတဲ့စကားကိုဘယ်ရှုတော့ကပဲကြည်ကြည်ဘယ်လိုမှညင်းလို့မရဘူးအနိုင်ဆုံးရှုတော့ကဦးဇင်းတို့ကြည်ကြည်မယ်အဲ့ဒါပါလဲဆိုတော့ခံစားမှုရှုတော့ပေါ့လူဘဝကိုကြိုက်တာလေးတွေမြင်တယ်ရာကိုကြားကျင်တာလေးတွေကြားတယ်ရာဟုတ်လားမြင်ခြင်းကြားခြင်းနမ်းခြင်းစားခြင်းထိခြင်းရဲ့အပေါ်မှာအရသာရှာကြတယ်တရားဓမ္မတို့ဥရှင်တို့ပုထုရှင်လူသားတွေဟုတ်လားကျမ်းမာရေးမကောင်းနေတဲ့အချိန်မှာဘလောက်ဖဲကောင်းစရာတွေကိုမြင်တယ်ရာရှိရှိဘလောက်ဖဲကောင်းတဲ့အတန်တွေကိုကြားတယ်ရာရှိရှိဆိုလိုတာကဘလောက်ဖဲအာယုံကောင်းနေနဲ့ပြည့်စုံပြည့်စုံအဲ့ဒီအာယုံကိုခံစားမဲ့ဒီကိုကြီးကိုနှိုက်ကမကောင်းပါဘူးဆိုနေမှအဲ့ဒီကောင်းတဲ့အာယုံတွေဟာကိုယ့်အတွက်ဘာအဓိပ္ပာယ်မှသိပြီးတော့မရှိတော့ဘူး။ဒါကြောင့်ခံစားတဲ့ရှုထောင့်ကကြည့်မယ်ဆိုရင်လေကျမ်းမာရေးမကောင်းခြင်းသည်မကောင်းတကမကောင်းတဲ့မှာလောကီလိုပြောရရင်တော့မကောင်းဆုံးလို့တောင်ပြောရမလို့ဖြစ်နေတယ်။ဟုတ်လား။ဒါကြောင့်ခံစားမှုရှုထောင့်ကကြည့်မယ်ဆိုရင်လေပဲကျမ်းမာရေးဆိုတဲ့လက်ကြီးဟာအကောင်းဆုံးသောရခြင်းဆိုတာပေါ်လွင်ထင်ရှားတယ်။ဓာတ်တက်လေးနဲ့တဲ့ရှုထောင့်ကဦးဇင်းတို့ကြည့်ကြည့်မယ်။ကျမ်းမာရေးကိုဘာကြောင့်အကောင်းဆုံးသောလက်အကောင်းဆုံးသောရခြင်းလို့ပြောရသလဲဆိုရင်ဦးဇင်းတို့စိတ်ထဲမှာထင်မိမြင်မိတာလေးကိုပြောကြည့်မယ်နော်။အလုံးလုံးနိုင်လို့ကျမ်းမာရေးကိုအကောင်းဆုံးလက်လို့ပြောရတယ်။ ပေးတဲ့အလုံးလုံးနိုင်မှကိုလိုချင်တဲ့ချမ်းသာဒုက္ခဆိုတာရမှာဘယ်လိုကောင်းကျိုးချမ်းသာမျိုးကိုမဆိုအလုံးနဲ့လဲကြရတာပဲဗျဟုတ်ရဲ့လားအလုံးနဲ့လဲမอยู่ပဲနဲ့ရတဲ့ချမ်းသာဆိုတာလောကမှာရှိသလားမရှိဘူးအဲ့ဒီအလုံးမျိုးစုံဟာကျမ်းမာရေးမကောင်းရင်ဘာမှမလုံးနိုင်တော့ဘူးဇီဝရှာတဲ့အလုပ်ပဲဖြစ်ဖြစ်ပညာရှာတဲ့အလုပ်ပဲဖြစ်ဖြစ်လောကီဘာကိုရှာတဲ့အလုပ်ကိုပဲဖြစ်ဖြစ်ကျမ်းမာရေးမကောင်းရင်လုံးနိုင်မှာမလားမိမိရဲ့အကျိုးစီးပွားရှိမဲ့အလုပ်တပါသောသူတွေရဲ့အကျိုးစီးပွားရှိမဲ့အလုပ်အဲ့ဒါလို့အတ္တဟိတံပရဟိတအကျိုးနှစ်ဝကိုပြီးစည်းစေတဲ့အလုပ်ဘယ်အလုပ်မျိုးကိုမဆိုကျမ်းမာရေးမကောင်းရင်မလုံးနိုင်ဘူးဒါကြောင့်ကျမ်းမာရေးကောင်းခြင်းသည်အကောင်းဆုံးသောရာခြင်းဖြစ်ရတယ်အမြင့်ဆုံးရှုထောင့်ကကြည့်မယ်အလုပ်တွေလုံးနိုင်လို့ကျမ်းမာရေးကိုအကောင်းဆုံးလက်လို့ဆိုတယ်အဲ့ဒီအလုပ်တွေကိုလုံးနိုင်တယ်ဆိုတဲ့နေရာမှာလည်းပဲဘယ်လိုအလုတ်ကတန်ဖို့အရှိဆုံးလဲဆိုတာကိုလည်းစဉ်းစားဖို့လိုမယ်ထင်တယ်။ဟုတ်လား။ဆိုကြပါစို့ဦးဇင်းတို့လောကီလိုစဉ်းစားကြည့်ပါ။တချို့တရက်လုံးလုတ်တယ်တထောင်နှစ်ထောင်ရတယ်။တချို့တရက်အလုတ်လုတ်တယ်တသောင်းနှစ်သောင်းရတယ်။တချို့တရက်လုတ်ရင်တသိန်းနှစ်သိန်းရတဲ့။တချို့များဆိုရင်တရက်လောက်လုတ်ရင်သိန်းရာချီပြီးတော့တောင်ရတယ်လို့ဆိုတယ်။အလုတ်တရက်တန်ဖို့ဘေးသက်ပေါင်းသူတော်ကောင်းတို့နည်းနည်းလေးစဉ်းစားမိအောင်ပြောကြည့်တာနော်။အလုတ်တစ်ခုတန်ဖိုးရှိတယ်မရှိဘူးဆိုတာကအဲ့ဒီအလုတ်ကြောင့်ရရှိလာမဲ့အကျိုးကျေးဇူးကိုကြည့်ပြီးတော့ဆုံးဖြတ်ကြတာမဟုတ်လားအေးတထောင်တန်အလုတ်တသောင်းတန်အလုတ်တသိန်းတန်အလုတ်သိန်းတရာတန်အလုတ်လို့လောကီမှာကွဲပြားနေသလိုဘိသဘောင်သူတော်ကောင်းတို့နိဗ္ဗာန်ရှာတဲ့အလုတ်သူတော်ကောင်းအလုတ်ကတော့အလုတ်တကအလုတ်ထဲမှာတန်ဖိုးအကြီးဆုံးအလုတ်ပဲလောကီအလုတ်တွေကြောင့်ရမဲ့အကျိုးကျေးဇူးတွေတရားဓမ္မကိုကြိုးစားအထုတ်ခြင်းကြောင့်ရလာမဲ့အကျိုးကျေးဇူးကပိုးပြီးတော့ကြီးကျယ်တဲ့အတွက်ကြောင့်တကယ်စင်စစ်နိဗ္ဗာန်ရှာတဲ့အလုတ်သူတော်ကောင်းအလုတ်တည်တာလင်အလုတ်တကအလုတ်ထဲမှာအကောင်းဆုံးအလုတ်ဖြစ်ရတယ်။ဟုတ်ရဲ့လား။ဒါကြောင့်အဲ့ဒီနိဗ္ဗာန်ရှာတဲ့အလုတ်သူတော်ကောင်းအလုတ်ဆိုတာကလည်းပဲကျမ်းမာရေးမကောင်းရင်ထွန်းပေါက်အောင်လုံးနိုင်မှာမလား။မလုံးနိုင်ဘူးဗျ။ဦးဇင်းတို့တရားတို့ရနိုင်တဲ့အင်္ဂါ၅ပါးထဲမှာကျမ်းမာရေးကောင်းရမယ်ဆိုတာမပါဘူးလား။ပါတယ်ဒါကြောင့်ကျမ်းမာရေးကောင်းခြင်းသည်အကောင်းဆုံးလက်လို့ပြောမယ်ဆိုရင်တရားအလုတ်ကိုလုံနိုင်ခွင့်ရှိလို့အကောင်းဆုံးလက်ပါလို့ပြောရတာဟာပိုးပြီးတော့လေးနက်တဲ့အဓိပ္ပာယ်ကိုဆောင်းမယ်ထင်တယ်လောကီအလုတ်တွေကိုလုံနိုင်လို့အကောင်းဆုံးလက်လို့ပြောရတာကတော့တဲအရသာမရှိဘူးဘာလို့လဲဆိုတော့လောကီအလုတ်တွေဆိုတာကတကယ်စင်စစ်တန်ဆရာနဲ့ချီကြည့်မယ်ဆိုရင်ဘာမှမထူးတဲ့အလုတ်တွေဖြစ်နေလို့ပဲဟုတ်ရဲ့လားတကယ်တမ်းထူးသွားစေနိုင်တာကတကယ်တမ်းပြီးသွားစေနိုင်တာကလောကုတ္တရာအလုတ်ကမှတကယ်ပြီးနိုင်တာလောကီအလုတ်ဆိုတာဘယ်တော့မှတကယ်မပြီးဘူးအခုလုတ်တဲ့အလုတ်ရဲ့ကြိုးကျေးဇူးရတယ်ခံစားရတယ်ကုံသွားတယ်ထပ်ပြီးတော့လုတ်ရပြန်တယ်အကျိုးကျေးဇူးရပြန်တယ်ကုံမြန်တယ်ထပ်လုတ်ရပြန်တယ်တရက်နဲ့မပြီးဘူးတစ်နှစ်နဲ့မပြီးဘူးတစ်ဘဝနဲ့မပြီးဘူးနေ့တိုင်းလုတ်ရမယ်နှစ်တိုင်းလုတ်ရမယ်ဘဝတိုင်းလုတ်ရမယ်ဘယ်တော့မှအပြီးဆိုတာမရှိဘူးနိဗ္ဗာန်ရှာတဲ့သူတော်ကောင်းအလုတ်တည်တာလည်းအပြီးအဆုံးဆိုတာရှိတာဒါကြောင့်ကျမ်းမာရေးသည့်အကောင်းဆုံးလက်လို့ပြောတဲ့နေရာမှာနိဗ္ဗာန်ရှာတဲ့အလုတ်ကိုလုံနိုင်လို့အကောင်းဆုံးလက်လို့ပြောမယ်ဆိုရင်တော့အင်မတန်လေးနက်တဲ့အဓိပ္ပာယ်ကိုဆောင်မယ်ဟုတ်ရဲ့လားခံစား권တွေရှိလို့ကာမဂုဏ်အာယုန်တွေကိုခံစား권ရှိလို့ကျမ်းမာရေးကောင်းမှလောကီအလုတ်တွေကိုလုံနိုင်မှာဆိုတဲ့အတွက်ကြောင့်အကောင်းဆုံးလက်လို့ပြောရတာကတော့သိပြီးတော့အရသာမရှိဘူးလို့ဦးဇင်းတို့ပြောခဲ့တယ်နော်ဒီကျမ်းမာရေးဆိုတာကလေပေသပေါင်းသူတော်ကောင်းတို့စဉ်းစားကြည့်ရသော်ဘုရားကဦးဇင်းတို့ဗိဏ္ဍသုတ်တံမှာယံမဲဖြစ်ဖြစ်လူဝဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ငါဟာဒီနေ့ကျမ်းမာရေးဖောက်ပြန်တဲ့အခြေအနေမျိုးကိုကြုံရမယ်လို့စဉ်းစားရမယ်တဲ့ဘာလို့အဲ့လိုစဉ်းစားခိုင်းလဲဆိုတော့ပုထုဇဉ်တွေကအဲ့လိုနာကျင်သဘောတရားကိုမစဉ်းစားရင်ငါကျမ်းမာတယ်ဆိုတဲ့အာရောက်ကြမှန်ဝင်ပြီးတော့မဟုတ်တာတွေလှုပ်တတ်တယ်ပြောတတ်တယ်တွေးတတ်တယ်ပိဋကရေကျမ်းမာရေးကောင်းတယ်ဆိုတာကိုအကြောင်းပြုပြီးတော့မဟုတ်တာလှုပ်တတ်တယ်ဒါစဉ်းစားတယ်ရနော်တကယ်လက်တွေ့ဘဝမှာလည်းစဉ်းစားကြည့်ကျမ်းမာရေးကောင်းနေရင်ပိဋကပေါင်းသူတော်ကောင်းတို့ဦးဇင်းတို့တွေတရားကိုမေ့တာပဲများတယ်ဒါပုထုဇဉ်တွေရဲ့သဘောကညာကတုံးတဲ့အခါကျတော့တော်ယုံတန်ယုံခန္ဓာကတတိပေးယုံနဲ့တတိမရဘူးဟုတ်လားကျမကြီးမကောင်းဘူးကျမကြီးဖောက်ပြန်လာပြီဆိုရင်တော့ဖရာတရားကိုဒါအမှတ်ရတယ် ဒါဥစဉ်တို့ကတော့ဒီတိုင်းခံစားချက်ရှိတယ်။ဒါကြောင့်ဥစဉ်ဆောင်းပါးလေးတစ်ပုတ်ဖတ်ဘူးတယ်။ဆောင်းပါးကောင်းစဉ်ကိုစိတ်ဝင်စားလို့ဖတ်ကြည့်တာပါ။ဆောင်းပါးကောင်းစဉ်ကဘာလဲဆိုတော့မကျမ်းမာခြင်းဒီလက်တပါတဲ့။ကဲ။အခုဟောနေတာကကျမ်းမာခြင်းဒီအကောင်းဆုံးလက်လို့ဟောနေတာနော်။ဒါပေမဲ့သူရေးထားတာကမကျမ်းမာခြင်းဒီလက်တပါတဲ့။စဉ်းစားစရာပါတယ်။သူကဘာလို့အဲ့လိုရေးလဲဆိုတော့သူ့ဘဝမှာကျမ်းမာရေးကောင်းနေတဲ့အချိန်တွေမှာတော့လောကီလူမှုရေးစီးပွားရေးပညာရေးတွေအဲ့ဒီအရေးတွေလိုက်ဆောင်ရွက်နေရတာနဲ့သူတော်ကောင်းအလုပ်မြင့်မြတ်တဲ့အလုပ်ငြိမ်းချမ်းမဲ့အလုပ်ဖရာတရားဓာရီအကုန်လုံးကိုတော့အဲ့ဒီအကာတော်တွေမှာပဲသူခြားခြားလဲနေပါတယ်တဲ့ကျမ်းမာရေးမကောင်းဘူးဆိုတော့မှပဲစာဥတွေလည်းကြည်ဖြစ်သေးတယ်တရားတွေလည်းထိုင်ဖြစ်သေးတယ်ဖရာကိုလည်းအမှတ်ရတယ်တရားကိုလည်းအမှတ်ရတယ်အဲ့ဒီအချိန်မှာပဲအနာရသလိုဖြစ်ပြီးတော့သူ့ဘဝမှာတော့ကျမ်းမာရေးမကောင်းခြင်းကလက်တပါးပါတဲ့ဥစဉ်ကတော့ကိုယ်နဲ့တိုက်ဆိုင်တဲ့အတွက်ကြောင့်အဲ့ဒါလေးကိုသဘောကျတယ်ဟုတ်တယ်ကိုယ်လည်းပဲကျမ်းမာရေးမကောင်းဘူးဆိုတော့မှဟဲ့မလွယ်ပါလားဆိုပြီးတော့ဖရာတရားကိုပူပြီးတော့တတိယံဖြစ်တာပေတတို့တိုက်ဆိုင်လာတော့မသိဘူးနော်ဥစဉ်မှာအင်မတန်ရင်းနှီးတဲ့ဒကမာကြီးတယောက်ရှိတယ်ဥစဉ်တို့အမျိုးမကင်းပေါ့ယောဂမျိုးစုံရှိတယ်အဲ့ဒါတနှစ်လောက်ပဲနေရတော့မယ်လို့သူကိုယ်သူသိတော့သူဘယ်လိုမှမနေနိုင်ဘူးသူ့ရဲ့တူရီတော်သားလေးရှိတယ်သူ့ယောက်ျားကိုလည်းစိတ်မချဘူးအဲ့ဒါနေရှိသေးရဲ့ငိုးနေတယ်အဲ့ဒါနောက်တော့ဦးစင်ကသူ့ကိုဒါရီဟာရှောင်လွဲလို့မရဘူးအเจ้าဆုံလာရင်တော့ရင်ဆိုင်ရတာပဲငိုးနေလို့ပြီးသွားမယ်ကိစ္စမဟုတ်ဘူးဆိုပြီးတော့ကိုတက်တဲ့လောက်မှတ်တဲ့လောက်ပြောပြတာပေါ့အဲ့ဒီတော့သူဘာဖြစ်တုံဆိုတော့နောက်တော့ယောဂီဝတ်ကလေးဝတ်တဲ့အိမ်မှာနော်ပရိအမြဲတမ်းရွတ်တယ်ပဋ္ဌာန်းရွတ်တယ်နောက်တဖြည်းဖြည်းနဲ့တရားထိုင်နေအဲ့ဒါလိုနဲ့သူ့ဘဝတဖြည်းဖြည်းနဲ့အေးချမ်းလာပြီးတော့သူ၈နှစ်လောက်ထိနေသွားတယ်အခုမရှိတော့ပါဘူးအဲ့ဒါတေဂာနေ၃နှစ်လောက်ရောက်တော့ဦးစင်ဖရာတဲ့တပည့်တော်ကောင်းကောင်းတည်ရဲ့ပြီတဲ့ဒါလေးသူပြောတယ်နော်တကယ်ပြောပြတာဦးစင်တို့အခုချိန်ထိကောင်းကောင်းတည်ရဲ့ပြီလို့သူများကိုမပြောနိုင်သေးဘူးဟုတ်လားအဲ့ဒါသူကသူ့ကိုယ်သူတပည့်တော်ကောင်းကောင်းတည်ရဲ့ပြီတဲ့ဒီကနေ့တစ်နှစ်လောက်ရောက်တော့သူဘာပြောလဲဆိုတော့ဦးစင်းရဲ့တဲ့ကျမ်းမာရေးမကောင်းတာကိုပဲတပည့်တော်ကျေးဇူးတင်ရမလို့ဖြစ်တယ်တဲ့လာတယ်နော်သူပြောတာပြောပြတာဟုတ်လားသူကသူ့အမတွေအိမ်မှာကပ်ပြီးတော့နေရတာအဲ့ဒါသူ့အမတွေကိုကြည့်ပြီးတော့အမတို့ကကျမ်းမာရေးလည်းကောင်းတယ်စီးပွားရေးလည်းကောင်းတယ်ပညာရေးလည်းကောင်းတယ်ဆိုတော့တဲ့အဲ့ဒါသူတို့မှအဲ့ဒါတွေနဲ့ပဲလောပြီးတော့တရားရဲ့အရာတာကိုဘာမှမခံစားရရှာဘူးတဲ့တပည့်တော်လည်းတကယ်လို့ကျမ်းမာရေးကောင်းရင်သူတို့လိုနေမှာပဲတဲ့ဒါကြောင့်ကျမ်းမာရေးမကောင်းတာကိုပဲတပည့်တော်ကျေးဇူးတင်ရမလို့ဖြစ်တယ်တဲ့သူအဲ့လိုပြောတယ်။အဲ့ဒါနောက်တစ်နှစ်လောက်နေတော့သူတကယ်ကိုပဲအေးအေးချမ်းချမ်းကြည်ကြည်လင်လင်သေးတယ်။နော်။အဲ့တော့ဘေးသမောင်သူတော်ကောင်းတို့ပြောချင်တာကကောင်းလာတဲ့ကျမ်းမာရေးကိုဘယ်နေရာမှာအသုံးချမလဲဆိုတဲ့မေခွန်းကလည်းပဲအင်မတန်အရေးပါတဲ့မေခွန်းဖြစ်တယ်။ဟုတ်လား။ဦးဇင်းတို့သုံးမျိုးလောက်ပြောလိုက်တယ်နော်။ခန်းစားခွင့်ရှိလို့ခန်းစားမှုရှုတော့ငါကြည့်မယ်ဆိုရင်လေကျမ်းမာရေးကောင်းခြင်းတည်းအင်မတန်အရေးကြီးတယ်။လောကီအလုပ်တွေကိုလုပ်တာတန်ဖိုးရှိတယ်လို့သတ်မှတ်တဲ့ပုဂ္ဂိုလ်များအတွက်လည်းပဲလောကီအလုပ်ကိုလုပ်နိုင်ခွင့်ရှိလို့ကျမ်းမာရေးတည်းတန်ဖိုးရှိတယ်။အစင်အမြင့်ဆုံးပြောရရင်တော့နိဗ္ဗာန်ရှာတဲ့အလုပ်သူတော်ကောင်းတရားအလုပ်ကိုလုပ်နိုင်ခွင့်ရှိလို့ကျမ်းမာရေးကောင်းခြင်းတည်းအင်မတန်တန်ဖိုးရှိတယ်။အချုပ်ပြောရရင်တော့ဘယ်ရှုတော့ငါပဲကြည့်ကြည့်ကျမ်းမာရေးကောင်းခြင်းဆိုတဲ့ယာခြင်းဒီယာခြင်းတကယာခြင်းထဲမှာလွန်ကဲသောယာခြင်းမှာပရမတ်ဆိုတဲ့စကားကလွန်ကဲသောလို့အဓိပ္ပာယ်ရတယ်နော်ဒီကနေ့ညဦးဇင်းတို့ကလွန်ကဲသောတရား၄မျိုးလောက်ပြောမယ်ဟုတ်လားအခုဒါလွန်ကဲသောတရား၁မျိုးပေါ့နော်အာရောကြပရမာလာဘတန်ဒုဋ္ဌိပရမန္တနံတန်ဒုဋ္ဌိရသည်မြနဲ့တင်တင်ရောက်ရခြင်းဆိုတဲ့တန်ဒုဋ္ဌိတရားသည်ပရမလွန်ကဲသောတဏ္ဏဥစ္စာပစ္စည်းပါပေ၏ဒီပါဠိပိုက်ကလေးကိုဦးစင်အင်မတန်စိတ်ဝင်စားတယ်ဘာဖြစ်လို့လဲဆိုတော့ရောင်ရဲခြင်းဆိုတဲ့တန်တုတ်ထီနော်မျက်စိနဲ့မမြင်ရတဲ့စိတ်ဓာတ်ရဲ့အကြီးအသေးတစ်မျိုးပေါ့ရာသမြန်နဲ့ရောင်ရဲတဲ့ကျင်တ်တဲ့စိတ်ထဲမှာလွတ်လွတ်လပ်လပ်ပေါ့ပေါ့ပါပါငြင်းငြင်းချမ်းချမ်းနေနိုင်နေနော်မရတာနဲ့ပတ်သက်ပြီးတော့စိတ်ထဲမှာပူပူပင်ပင်မရှိလောက်ဘူးနော်ရတာလေးကိုကျင့်တတ်တယ်စိတ်ချလက်ချစိတ်ထဲမှာသဘောကျပြီးတော့နေနိုင်တယ်တန်တုဋ္ဌိတရားအဲ့ဒီမျက်စိနဲ့မမြင်နိုင်တဲ့စိတ်ဓာတ်ရဲ့အရည်အသွေးတစ်မျိုးဖြစ်တဲ့တန်တုဋ္ဌိတရားကိုဒဏဆိုတဲ့ပစ္စည်းဥစ္စာနဲ့ခိုင်းနှိုင်းထားလို့စိတ်ဝင်စားလာခုတက္ကမတို့ဦးရှင်တို့ ကိုယ်စွမ်းအားရှိသလောက်ရှားထားလို့ပူဓာလေးဆန္ဒလေးကိုအမျိုးမျိုးစေနာလေးတွေလက်ဝတ်လက်စားလေးတွေပစ္စည်းဥစ္စာအမျိုးမျိုးသူ့မိထားတာသိရှိထားတာမရှိဘူးလားရှိတယ်နော်အဲ့ဒီလိုဥစ္စာပစ္စည်းအမျိုးမျိုးရှိတဲ့အနက်မှာတန်တုဒ္ဓီဆိုတဲ့ရောင်ရဲခြင်းဒီသာတဲ့အလွန်ကဲဆုံးသောဥစ္စာပစ္စည်းပါတဲ့ဟုတ်လားဘာပြုလို့အလွန်ကဲဆုံးသောဥစ္စာပစ္စည်းဖြစ်ရသလဲဦးဇင်းတို့စဉ်းစားမိသလောက်လေးပြောကြည့်အောင်ပဲပြီးဆုံးနေဆိုတဲ့ခံစားချက်ကိုပေးလို့တန်တုဒ္ဓီဆိုတဲ့ရောင်ရဲခြင်းတရားဒီအလွန်ကဲဆုံးသောပစ္စည်းဥစ္စာဖြစ်ရတယ်လို့ထင်တယ်ဆိုကြပါစို့လောကီဥစ္စာပစ္စည်းတွေကတော့ဘလောက်ပဲပိုင်ဆိုင်မှုတွေများများပြည့်စုံတယ်ဆိုတဲ့ခံစားချက်ကိုမပေးနိုင်ဘူးလို့ထင်တယ်။ရောင်ရဲမှုမရှိရင်လေ။ဒါကြောင့်လောကမှာပြည့်စုံခြင်းမပြည့်စုံခြင်းဟာပိုင်ဆိုင်မှုအနည်းများပေါ်မှာမူမတည်ဘူး။ရောင်ရဲမှုရှိခြင်းမရှိခြင်းပေါ်မှာမူတည်တယ်။ဆိုကြပါစို့ရှင်းအောင်ပြောကြည့်မယ်။လူတယောက်ပိုင်ဆိုင်မှုတွေကတော့များလိုက်တာကြီးကြီးတဲ့ချမ်းသာတယ်။ဒါပေမဲ့သူ့မှာရောင်ရဲမှုတင်းတိမ်မှုတကယ်လို့မရှိဘူးဆိုကြပါစို့။နော်ရောင်ရဲမှုတင်းတိမ်မှုမရှိဘူးဆိုကြပါစို့အဲ့ဒါလို့ဆိုရင်သူ့ဘဝမှာလိုအပ်ချက်တွေကတိတ်များနေလိမ့်မယ်တချို့ပိုင်ဆိုင်မှုများလေလေလိုအပ်ချက်များလေလေပဲတဲ့ကုံတယ်ကြီးလေကျွေးကြီးလေလို့တောင်ကြားဖို့တာရှိတယ်ဟုတ်လားကိုကပတ်စံချမ်းသာလာပြီဆိုရင်ကိုပေါင်းတဲ့တင်းတဲ့လူကလည်းအထက်တန်းလွှာတွေဖြစ်မယ်တုံယုံတန်ယုံကမရှိနိုင်ဘူးတုံယုံတန်ယုံတိုက်နဲ့မရဘူးတုံယုံတန်ယုံလက်ဝက်လက်စားနဲ့မရဘူးကြားကြီးခြေရာကြီးဆိုပြီးတော့ပိုင်ဆိုင်မှုများကမှလိုအပ်ချက်များလာတာတွေလည်းရှိနိုင်တယ်။အဲ့တော့ပိုင်ဆိုင်မှုများတဲ့နဲ့အတူဒါကမရောင်ရဲနိုင်မှုမတင်းတိမ်နိုင်မှုဆိုရင်သူ့ဘဝမှာလိုအပ်ချက်တွေများနေမှာဖြစ်တဲ့အတွက်ကြောင့်ပြည်စုံတဲ့လူလို့ပြောနိုင်မလား။ပြောနိုင်ဘူး။လူတယောက်အခြေခံစားဝတ်နေရတော့ပြည်စုံတယ်။ဒါပေမဲ့ကြီးကြီးတက်တော့မချမ်းသာဘူး။သို့တော့ရသမျှနဲ့တင်းတိမ်နဲ့ရောင်ရဲတဲ့ကျင့်တတ်တယ်ဆိုတဲ့ပုဂ္ဂိုလ်ရောင်ရဲနိုင်တယ်နော်အဲ့ဒါလို့ရောင်ရဲနိုင်တဲ့အတွက်ကြောင့်သူ့ဘဝမှာလိုအပ်ချက်သိပ်ပြီးတော့မများဘူးအဲ့လိုလိုအပ်ချက်မများတဲ့အဲ့ဒီပုဂ္ဂိုလ်ကိုပြည်စုံတဲ့ပုဂ္ဂိုလ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒါကြောင့်ရောင်ရဲခြင်းသည်စိတ်ဓာတ်မှာပြည်စုံနေငါမှာပြည်စုံနေဆိုတဲ့ခံစားချက်ကိုဖြစ်စေတယ်ကျင့်တတ်မှုကိုရစေတယ်မရောင်ရဲခြင်းသည်စားလောင်မှုကိုပဲဖြစ်စေတယ်ပြည်စုံတယ်ဆိုတဲ့ခံစားချက်ကိုမပေးနိုင်ဘူးဒါကြောင့်ရောင်ရဲခြင်းဆိုတဲ့ပစ္စည်းဥစ္စာဒီသာလျှင်လူတယောက်ကိုတကယ်ကြွယ်ဝစေတယ်ဒါနားလည်ဖို့လိုတယ်နော်အေတန်တုဋ္ဌိပရမန္တနာဦးဇင်းတို့ဒီဓမ္မပဒမှာပဲဟောထားတာရှိပါတယ်တုဋ္ဌိဒုက္ခယာဣတရီတရေနလို့ဟောထားတာရှိတယ်ရသမျှနဲ့ရောင်ရဲခြင်းသည်အင်မတန်ကြီးကျယ်တဲ့ချမ်းသာဒုက္ခပါလို့ဟောထားတာရောင်ရဲမှချမ်းသာမရောင်ရဲရင်ဆင်းရဲတယ်ဟုတ်လားဒါကြောင့်ဦးဇင်းတို့ရောင်ရဲခြင်းဆိုတဲ့ဥစ္စာပစ္စည်းကိုပိုင်ဆိုင်အောင်ကြိုးစားဖို့လိုတယ်ဒီလိုရောင်ရဲခြင်းဆိုတဲ့ဥစ္စာပစ္စည်းကိုပိုင်ဆိုင်အောင်ကြိုးစားတဲ့နေရာမှာရောင်ရဲခြင်းရဲ့အကျိုးကျေးဇူးမရောင်ရဲခြင်းရဲ့အပြစ်အနာစာကိုလည်းသိဖို့တော့လိုမယ်ထင်တယ်ဒါမှသာလေရောင်ရဲခြင်းကိုတန်ဖိုးထားပြီးတော့ရောင်ရဲခြင်းဆိုတဲ့ဥစ္စာပစ္စည်းကိုပိုင်ဆိုင်အောင်ကြိုးစားမှာဟုတ်လားအဲ့တော့ဦးဇင်းတို့ရောင်ရဲခြင်းရဲ့အကျိုးကျေးဇူးမရောင်ရဲခြင်းရဲ့အပြစ်အနာစာအများကြီးပဲပြောစရာရှိတယ်ခေါင်းထဲမှာအတူချုပ်ပြောရရင်တော့ရောင်ရဲခြင်းသည်မြင့်မြတ်ခြင်းစီကိုဥတည်နေတယ်မရောင်ရဲခြင်းသည်ယုံညံ့ခြင်းစီကိုဥတည်နေတယ်ဟုတ်လားဒါကိုပြောတော့ငငယ်တုန်းကအဖြစ်ပြက်လေးတစ်ခုကိုသွားပြီးတော့အမှတ်ရတယ်ကလေးတုန်းကတော့မစဉ်းစားတတ်ပါဘူးအခုကြီးမှစဉ်းစားကြည့်တာဦးဇင်းထက်ကအမှားရှိတယ်အမရှိတော့အမေကငငယ်တုန်းကထမင်းကျွေးပြီဆိုတော့ပကံများထဲမှာထမင်းထည့်ဟင်းလေးတွေပုံပေးတာပေါ့နော်ဟင်းကောင်းလေးပါလေးချက်တဲ့အခါမှာဆိုဟင်းတုံးလေးပါလေးထည့်ပေးတာပေါ့အဲ့ဒါဦးစင်းကကို့ပကံများထဲကဟင်းတုံးနဲ့မရောင်ရဲတော့ကို့ပကံများထဲကဟင်းတုံးကိုသေးတယ်လို့ထင်တယ်အမပကံထဲကဟင်းတုံးကိုကြီးတယ်လို့ထင်တယ်သူ့ကိုနည်းနည်းအသက်ပိုကြီးလို့အမေကကြီးကြီးထည့်ပေးတာလည်းဖြစ်ကောင်းဖြစ်မယ်ပေါ့ဒါပေမဲ့ကိုကမချိနဲ့ဘူးဒီအမကိုမနာလိုဘူးကိုကိုကိုလည်းဒီဟာကိုအားမရဘူးမနာလိုတဲ့စိတ်ဖြစ်ရတယ်နော်မရောင်ရဲတာကိုအခြေခံပြီးတော့နောက်တော့ဘာလုပ်လဲဆိုတော့ကိုပကံများတဲ့ရှိတဲ့ဟင်းတုံးကိုထမင်းနဲ့ဖုံးပြီးတော့ဟင်းကုန်ပြီဆိုပြီးတော့အမေစီကိုသွားပြီးတော့တောင်းတယ်ဟုတ်လားလိန်လျာမှန်းသိလာတယ်ကောက်ကြည့်ရမှန်းသိတယ်လှည့်စားရမှန်းသိတယ်ဘယ်ကောအခြေခံတာလဲဆိုတော့ရောင်ရဲခြင်းကိုအခြေခံတာသ ိမ့်ပြီးတော့မထူးဆန်းတဲ့ကိစ္စပါဒါကဟုတ်လားသို့သောဥသင်ကြီးလာတော့စဉ်းစားကြည့်တယ်။အော်အသက်ကြီးလာတော့လေတဲတော့မထူးဘူးလို့ထင်တာပဲဟုတ်လားမယောင်ရဲဘူးဆိုရင်မနာလိုတာတွေဖြစ်လာမယ်လိမ့်လေတာတွေကောက်ကျစ်တာတွေဖြစ်လာမယ်လောဘတွေကြီးလာပြီးတော့ရံပြီးရောဆိုပြီးတော့လှုပ်ရဲကန်ရဲဆိုတာတွေလည်းဖြစ်လာနိုင်တယ်ဟုတ်ရဲ့လားဒါကြောင့်ယောင်ရဲခြင်းသည်မြင့်မြတ်ခြင်းသည်ကိုဥတည်တယ်မယောင်ရဲခြင်းသည်ယုံညံ့ခြင်းသည်ကိုဥတည်တယ်မြတ်စွာဘုရားကတော့ဘလောက်တိဟောတာလဲဆိုရင်ဦးဇင်းတို့အင်္ဂုတ္တပါဠိတော်အဋ္ဌကနိပတ်မှာရှင်အနုရုဒ္ဓစဉ်းစားတာကိုမြတ်စွာဘုရားထပ်ပြီးတော့ဟောထားတာတခုရှိတယ်။ရောင်ရည်တဲ့ပုဂ္ဂိုလ်မှသာလေငါဘုရားရဲ့တရားတော်ဟာပြည့်စုံနိုင်တာတဲ့။မရောင်ရည်တဲ့ပုဂ္ဂိုလ်ဟာဒီတရားကိုမပြည့်စုံစေနိုင်ဘူးတဲ့။ဆိုလိုတာကရောင်ရည်တဲ့လူနဲ့သာဒီတရားဟာထိုက်တန်တာ။မရောင်ရည်တဲ့ပုဂ္ဂိုလ်နဲ့ဒီတရားနဲ့တဲပြီးတော့မထိုက်တန်ဘူး။ဟုတ်လား။အဲ့ဒီအင်္ဂုတ္တမှာပဲဟောထားတာရှိတယ်။ဟိုတချို့လွန်ကဲတယ်လို့များထင်မလားတော့မသိဘူး။ဘယ်လောက်ထိဟောထားလဲဆိုရင်ရောင်ရဲတဲ့ပုဂ္ဂိုလ်ကြောင့်သာသနာအရှိခန့်ပြီးတော့တည်တတ်မေးတဲ့။မရောင်ရဲရင်သာသနာမြန်မြန်ကွယ်မေးတဲ့။အဲ့လိုတောင်ဟောထားတာရှိတယ်။ငငယ်တုန်းကအဲ့ဒီစာကိုဖတ်ရတော့သိပြီးတော့သဘောမပေါက်ဘူး။ရောင်ရဲတာနဲ့သာသနာအရှိတည်တာနဲ့ဘာဆိုင်တယ်လဲ။ဆိုင်မှာတော့ကောမရောင်ရဲတဲ့ပုဂ္ဂိုလ်တယောက်စဉ်းစားကြည့်သူဘဝမှာလိုအပ်ချက်တွေများနေတော့သူ့လောဘရဲ့အလိုကိုလိုက်နေရတာနဲ့ပဲသူ့ကိုယ်သူမြင့်မြတ်အောင်အေးချမ်းအောင်အသိဉာဏ်တူးတွေရအောင်သူလှုပ်ဖို့အချိန်မရှိကိုယ့်ကိုယ်ကိုမှမြင့်မြတ်အောင်အေးချမ်းအောင်မလှုပ်နိုင်တဲ့လူတစ်ယောက်တည်းသူများကိုမြင့်မြတ်တဲ့အသိဉာဏ်ရအောင်အေးချမ်းအောင်လှုပ်ပေးနိုင်စရာအကြောင်းမရှိဘူးအဲ့ဒါလို့မယောင်ရဲတဲ့ပုဂ္ဂိုလ်တည်းသာသနာဆောင်ရှောက်နိုင်မဲ့အခြေအနေမရှိဘူးရောင်ရဲတဲ့ပုဂ္ဂိုလ်ဒီသာလျင်ဘဝကိုမျှတအောင်တွေးတတ်တာဘဝဆိုတာလိုအပ်ချက်တွေအများကြီးပြည့်စုံစွာတခုတည်းပြည့်စုံနေုံမျှနဲ့မလုံလောက်ဘူးဆိုတာကိုသူကောင်းကောင်းသဘောပေါက်တယ်ဘဝဆိုတာအေးချမ်းဖို့လိုတယ်အသိဉာဏ်ရှိဖို့လည်းလိုတယ်ဟုတ်လားမြင့်မြတ်ဖို့လည်းလိုတယ်နော်အများအကျိုးလုပ်ဖို့လည်းလိုတယ်လိုတာဒီမှအများကြီးပဲအဲ့တော့ကိုကပြည့်စုံစွာတခုတည်းပဲမယောင်ရင်မတင်းတိမ်စွာနဲ့ကြိုးစားနေမယ်ဆိုရင်ကျန်တဲ့လိုအပ်ချက်တွေဟာသူ့ဘဝမှာပြည့်စုံဖို့မလွယ်တော့ဘူးဟုတ်လားရောင်ရဲတဲ့ပုဂ္ဂိုလ်ဒီသာလျှင်အခြေခံစာဝတ်နေရေးပြည်စုံအောင်လုပ်မယ်။တစ်ဖက်ကလည်းပဲမြင့်မြတ်စင်ကြယ်တဲ့လုပ်ငန်းကိုစိတ်ဝင်စားဖို့သူ့မှာအချိန်ရှိတယ်။ဒါကြောင့်ရောင်ရဲသောပုဂ္ဂိုလ်ဒီသာလျှင်ကိုယ့်ကိုယ်ကိုကောင်းအောင်လုပ်နိုင်တယ်။တစ်ဆက်တည်းမှာပဲသူများကိုကောင်းအောင်လည်းလုပ်နိုင်တယ်။ဒီလိုပုဂ္ဂိုလ်မျိုးဒီသာလျှင်သာသနာကိုအရှိတည်တတ်အောင်ဆောင်ရှောက်နိုင်လိမ့်မယ်။ဟုတ်ရဲ့လား။ဒါကြောင့်ရောင်ရဲခြင်းဆိုတဲ့ဥစ္စာပစ္စည်းသည်အလွန်ကဲဆုံးသောဥစ္စာပစ္စည်းပါဆိုတာပေတပေါင်းတော်ကောင်းတို့ဉာဏ်ရှိရင်လက်မခံနိုင်စရာအကြောင်းပါမှမရှိဘူးဒါကြောင့်ရောင်ရဲခြင်းဆိုတဲ့ဥစ္စာပစ္စည်းကိုလည်းပဲပိုင်ဆိုင်အောင်မကြိုးစားသင့်ဘူးလားကြိုးစားသင့်တယ်ကျမ်းမာရေးဆိုတဲ့လက်ကြီးကိုလည်းပဲပိုင်ဆိုင်အောင်ကြိုးစားရမယ်နော်ရောင်ရဲခြင်းဆိုတဲ့ဥစ္စာပစ္စည်းကိုလည်းပိုင်ဆိုင်အောင်ကြိုးစားရမယ်လွန်ခဲ့တဲ့တရားဘယ်နှပါးရှိပြီတော့နှစ်ပါးရှိပြီအာရောကြပရမလာဘတန်တုဋ္ဌိပရမန္တနံဝိသသာပရမညာတိနိဗ္ဗာနပရမတုခံဝိသသာရင်းနေချစ်ခင်ချစ်ကြွဝင်ခြင်းသည်ပရမလွန်ကဲ့သောညာတိဆွေမျိုးပါ၏တိဆွေမျိုးတကဆွေမျိုးတဲမှာရင်းနေချစ်ခင်ချစ်ကြွဝင်ခြင်းသည်ဒါလည်းအကောင်းဆုံးဆွေမျိုးပါတဲ့ဟုတ်လားသွေးသားတော်ဆက်တာမတော်ဆက်တာဒီနေရာမှာအဓိကမဟုတ်ဘူးသွေးသားလည်းတော်ဆက်မယ်ယဉ်နီးမှုချစ်ခင်မှုလည်းရှိမယ်ဆိုရင်တော့အတိုင်းထဲလွန်အကောင်ဆုံးပေါ့ဟုတ်လားသို့တော်တချို့စဉ်းစားကြည့်ညီရင်ကိုမောင်ရင်နှမမိဘနဲ့သားသမီးဖြစ်နေတာတောင်မှတယောက်ကိုတယောက်နားလည်းမပေးဘူးတိမခံဘူးခွင့်မလွတ်ဘူးတယောက်အကြောင်းတယောက်ကောင်းကောင်းသိအောင်လည်းမလုပ်ဘူးခက်စိမ့်စိမ့်ပဲနေကြတာတွေမရှိဘူးလားသွေးသားတော်ဆက်ပေမဲ့လို့သူတို့ကိုအကောင်းဆုံးဆွေမျိုးလို့မပြောနိုင်ဘူးတချို့သွေးသားမတော်ဆက်ပေမဲ့လို့ကိုအကြောင်းကိုသူသိတယ်သူအကြောင်းကိုလည်းကိုသိတယ်တယောက်ကိုတယောက်နားလည်းပေးတယ်ခွင့်လွှတ်ပေးတယ်တယောက်ကိုတယောက်ယုံကြည်တယ်စိတ်ချတယ်လျှို့ဝှက်အပ်တဲ့အရာကိုတောင်းပြောနိုင်တယ်ငါရဲ့မကောင်းတာကိုဒီလူဘာမှမလုပ်ဘူးဆိုတာကိုကောင်းကောင်းယုံကြည်တယ်ဟုတ်လားအဲ့ဒါလို့စိတ်ထဲမှာယဉ်နီးတယ်ဆိုတဲ့လူအချင်းချင်းကြတော့သွေးသားမတော်ဆက်ပေမဲ့လို့သွေးသားတော်ဆက်ပြီးတော့ခက်စိမ့်စိမ့်နေတဲ့ဆွေမျိုးနဲ့စာရင်အဲ့ဒီယဉ်ဒီချစ်ခင်ချွတ်ချမ်းဝင်ခြင်းတွေပိုတန်ဖို့မရှိဘူးလားရှိတယ်ဒါကြောင့်မြတ်စွာဘုရားကသွေးသားတော်တာမတော်တာထက် လောကမှာအကောင်းဆုံးဆွေမျိုးဆိုတာယင်းဒီချစ်ခင်ချစ်ကြောင်းဝင်ခြင်းပဲလို့လက်တွေ့ကြတာကိုပြောပြတာဟုတ်လားဒါကြောင့်ဦးဇင်းတို့နိတိမှာလည်းပြောထားတာလေးရှိပါတယ်ဟိုဆွေမျိုးတွေကိုသွေးခွဲတာတော့မဟုတ်ဘူးသိလားစဉ်းစားစရာလေးတွေပြောချင်တာဦးဇင်းကကြောက်စရာကောင်းပါတယ်ဆိုတဲ့ယောဂါဇုယန္တုဟာကိုချစ်လာပါတယ်ဆိုတဲ့ဒီခန္ဓာကိုယ်ကနေဖြစ်လာတာတဲ့အနည်းဆုံးနေရာကနေထွက်လာတာနော်အင်မတန်ကြောက်စရာကောင်းတဲ့ယောဂဝေဒနာဇိုးတွေဟာဒီအနည်းဆုံးခန္ဓာကိုယ်ကြီးကနေဖြစ်လာတာအဲ့ဒီယောဂဇိုးဝေဒနာဇိုးတွေကိုပျောက်ကင်းစေတဲ့ဆေးဝါးကြတော့ဟိုးအဝေးတောကြီးတွေကနေရတာပါတဲ့နီးတာဝေးတာဟာပဓာနာမဟုတ်ဘူးယံဖန်ယံခမှာဟုတ်ရဲ့လားဒါကြောင့်ဘေးသက်ပေါင်းသူတော်ပေါင်းတို့မြတ်စွာဘုရားရဲ့တရားတော်တွေဟာလက်တွေ့ကျတဲ့အတွက်ကြောင့်အင်မတန်မြတ်နိုးစရာကောင်းတယ်နော်အေးဆွေမျိုးတွေကဆွေမျိုးတွေမှာယင်းဒီချစ်ခင်ချစ်ကျွမ်းဝင်ခြင်းသည်အလွန်ကဲဆုံးသောဆွေမျိုးပါတဲ့အဲ့ဒါလို့ဆွေမျိုးတွေဝိုင်းဝိုင်းလည်နေစရာကောင်းနေဟုတ်လားနောက်ခတ်စိမ့်စိမ့်ဆွေမျိုးတွေကတော့ဘဝမှာတည်ပြီးတော့အသုံးမကျလာဘူးဟုတ်လားနော်တချို့ဆွေမျိုးတွေဆိုရင်များသောအားဖြင့်မတည့်တာပဲများပါတယ်ဥစဉ်ရွာမှာနေတော့မြင်ပြစ်တယ်ကြည့်ပြစ်တယ်ပေါ့ဟုတ်လားဆွေမျိုးဆိုရင်တော့မတည့်တာပဲများတယ်အဲ့ဒါသက်ပြီးတော့စဉ်းစားကြည့်တယ်ဘာလို့မတည့်တယ်ဆိုတော့လူတွေကဆိုးလွန်းလို့တော့မဟုတ်ဘူးဗျ။အားလို့မတည့်လဲဆိုတော့ထိဆက်မှုများလို့မတည့်ကြတာလို့ထင်တယ်။ဆွေမျိုးဆိုတော့အခြေအငါလည်းများမယ်။ပေါင်းတဲ့ဆက်ဆက်မှုလည်းများမယ်။တော့ဘာများရင်ခလုတ်တိုက်တဲ့အတိတ်ပဲပါပဲ။ဟုတ်လား။အဲ့တော့သူတို့နဲ့ပဲကိုကပေါင်းတဲ့နေတော့မကောင်းတာလည်းသိကောင်းတာလည်းသိဆိုတော့ကြာတော့ဘာဖြစ်တုံးမုန်းကုန်ညရော။ဟုတ်လား။ဒါကြောင့်ဆွေရဲ့မျိုးရဲ့လို့တော်လာတဲ့အခါโอ้อาจารย์ไต่ฉันโตเตตายินหนีหมู่ဖြစ်ရတယ်ဒါကိုတန်ဖိုးထားပြီးတော့တယောက်ကိုတယောက်နားလဲခွန့်လို့သီးခံပြီးတော့ယင်းဒီချစ်ခင်ချွတ်ကျွမ်းဝင်ပြီးတော့မေတ္တာစင့်နဲ့ပေါင်းတင်ဆက်ဆံဖို့မလိုဘူးလားလိုတယ်ဟုတ်လားလိုတယ်เนาะအဲ့ဒါလို့ယင်းဒီချစ်ခင်ချွတ်ကျွမ်းဝင်မှုကိုရကျင်တယ်ဆိုရင်တော့အကောင်းဆုံးနဲ့အတူဆုံးနှီးကတော့မေတ္တာကြီးဖို့လိုမယ်လို့ထင်တယ်เนาะမေတ္တာနာထပေါ့အလုံးသောတတ္တဝါတွေဟာငါလိုပဲဘေးရန်ကင်းညင်တာကျမ်းမာရေးကောင်းညင်တာချမ်းသာခြင်းညတာသူတို့ရခြင်းနဲ့အဲ့ဒီကောင်းကျိုးနဲ့ချမ်းသာရကြပါစေလို့ဘာမှကိုရီးလက်ရောက်ပေးလိုက်တာမဟုတ်ဘူးနော်ပေးလိုက်ရင်တော့ကာယကံမြစ်တာဖြစ်မှာပေါ့ဟုတ်လားအ ਨੇ ဆုံးစိတ်ထဲမှာကောင်းသွားကြပါစေဆိုတဲ့စိတ်ကလေးပေးတဲ့ရေတကယ်လက်တွေ့တော့မလွယ်ဘူးဗျအဲ့ဒီမေတ္တာစိတ်ကလည်းကိုမုန်းတဲ့လူကြတော့ထစ်နေရောအဲ့ဒီမေတ္တာစိတ်ကဆက်မသွားဘူးသိလားတော်တော်ကိုတွန်းအားပေးမှသူကလည်းသွားတာဟုတ်လားတော်တော်ကိုလေ့ကျင့်ယူရတာเนาะအလုံးသောတတ္တဝါတွေဆိုတဲ့နေရာမှာကိုမိုးတဲ့လူကြတော့အဲ့ဒီအလုံးနဲ့ကိုထဲခြင်းမှထဲတာဟုတ်ရဲ့လားအေးအဲ့ဒါလို့မေတ္တာကြီးမယ်ဆိုလို့ရှိရင်ခုနတုန်းကအကောင်းဆုံးဆွေမျိုးကိုမရနိုင်ဘူးလားတောင်တန်းစတော်ဘုရားကြီးကတော့ပြောတာပဲဗျသူကမေတ္တာပေါင်းမြောက်အောင်မြင်တယ်လို့ပြောကြတာလေဟုတ်လားဘာပြောတုန်းစတော်စတော်ကြီးကမေတ္တာသာနာနာပွားပါတဲ့ငါ့ကိုမချစ်ကြပါနဲ့လို့ဝလုံးရှည်ကြီးနဲ့ရမ်းနေလို့တောင်မရပါဘူးတဲ့အဲ့လိုပြောတာပဲဟုတ်လားအေးဒါကြောင့်ဘေးသက်ပေါင်းသူတော်ကောင်းတို့ဆွေမျိုးတွေကဆွေမျိုးတွေမှာအလွန်ကဲဆုံးသောဆွေမျိုးဆိုတာယင်းနှီးချစ်ခင်ချစ်ကြောင်းဝင်ခြင်းမှာလို့နားလည်ပြီးတော့မေတ္တာတရားအားကြီးစွာမွေးမြူပြီးတော့အကောင်းဆုံးဆွေမျိုးကိုလည်းရအောင်ယူနိုင်ရမယ်ဟုတ်ရဲ့လားလွန်ခဲ့တဲ့တရားဘယ်နှပါးရှိပြီတော့သုံးပါရှိပြီเนาะအေးနောက်ဆုံးလွန်ခဲ့တဲ့တရားနိဗ္ဗာန်ပရမဒုက္ခနိဗ္ဗာန်နိဗ္ဗာန်ဆိုတဲ့တရားဒီပရမလွန်ခဲ့သောဒုက္ခချမ်းသာဒုက္ခပါပြီဒီချမ်းသာတကချမ်းသာတဲ့မှာနိဗ္ဗာန်ချမ်းသာသည်အလွန်ကဲဆုံးသောချမ်းသာတဲ့ပိဋကချမ်းသာတကချမ်းသာတဲ့မှာနိဗ္ဗာန်ချမ်းသာသည်အလွန်ကဲဆုံးချမ်းသာအကောင်းဆုံးချမ်းသာအမွတ်မြတ်ဆုံးချမ်းသာပေါ့ဒီတော့ချမ်းသာတကချမ်းသာဆိုတဲ့စကားကိုထောက်သွားဖြင့်လောကမှာချမ်းသာတွေကအမျိုးမျိုးရှိတယ်ဆိုတာကိုနားလည်လို့မရဘူးလားရတယ်ဟုတ်တယ်လောကမှာချမ်းသာဒုက္ခအမျိုးမျိုးရှိတယ်တူရာစုပြီးတော့အကျဉ်းချင်းပြောရရင်တော့ချမ်းသာဒုက္ခ၃မျိုးရှိတယ်တဲ့ကျမ်းဂန်တွေမှာချမ်းသာဒုက္ခဘယ်နှမျိုးရှိတယ်၃မျိုးရှိတယ်တဲ့နံပါတ်၁ကာမချမ်းသာကာမဒုက္ခနော်ကာမချမ်းသာကာမချမ်းသာဆိုတာကလူငယ်တွေနားလည်အောင်ပြောရရင်တော့မြင်လို့ကြားလို့နမ်းလို့စားလို့ထိလို့ဖြစ်ပေါ်လာတဲ့စိတ်ရဲ့ကြည်နူးမှုဝမ်းသာမှုကျဉ်းနှံ့မှုအာရမှုစိတ်ရဲ့သောမနတဝေဒနာနော်စိတ်ထဲမှာဖြစ်ပေါ်လာတဲ့ကောင်းသွားတဲ့သဘောကလေးဒါလေးကိုကာမချမ်းသာလို့ပြောတာပဲ ဦးဇင်းတို့မိစည်းမနေကြမှာမြတ်စွာဘုရားကာမချမ်းသာရဲ့တာယာဝဲဆိုတာဘာကာမချမ်းသာရဲ့အပြစ်ဆိုတာဘာကာမချမ်းသာရဲ့ထွတ်မြောက်ရာကဘာဆိုတာကိုခွဲခြားပြီးတော့ဟောထားတာရှိတယ်လေအဲ့ဒီမှာကာမချမ်းသာဆိုတာကာမချမ်းသာရဲ့တာယာဝဲဆိုတာကအဲ့ဒီအာယုန်တွေကြောင့်ဖြစ်ပေါ်လာတဲ့စိတ်ရဲ့ကျဉ်က်သွားတဲ့သဘောသောမနတဝေဒနာလေးပေါ့နော်နော်အဲ့ဒါပါလေအဲ့ဒါကာမချမ်းသာပဲနော်မြင်လို့ကြားလို့နမ်းလို့စားလို့ထိလို့ဖြစ်ရတဲ့ချမ်းသာမှုပေါ့အဲ့ဒီချမ်းသာကအာယုန်နဲ့ကင်းပြီးတော့မရနိုင်ဘူးအဲ့ဒီဝေဒနာလေးကိုရကျင်လို့ပဲအဲ့ဒီဝေဒနာလေးကိုတန်ဖိုးထားလို့ပဲအာယုန်တွေကိုတန်ဖိုးထားရတာတကယ်စင်စစ်အဲ့ဒီအာယုန်တွေကိုကိုကလိုချင်တာလိုချင်တယ်ဆိုတာထက်ဝေဒနာလေးကိုလိုချင်တာဒါပေမဲ့ဒီဝေဒနာကလည်းအဲ့ဒီအာယုန်နဲ့ကင်းပြီးတော့မရနိုင်တဲ့အတွက်ကြောင့်အာယုန်ကိုပါလိုချင်ရတော့တာအဲ့ဒီအာယုန်ကလည်းငွေကြီးနဲ့ကင်းပြီးတော့မရနိုင်တဲ့အတွက်ကြောင့်ဟုတ်လားတချို့အာယုန်တွေကငွေနဲ့ကင်းပြီးတော့ရနိုင်တယ်လားမရနိုင်ဘူးဒါကြောင့်ငွေကိုဆက်ပြီးတော့လိုချင်ရတာအဲ့ဒီငွေဆိုတာလည်းအလုတ်နဲ့ကင်းပြီးတော့မရနိုင်တဲ့အတွက်ကြောင့်ဟောအလုတ်ကိုပါထပ်ပြီးတော့ရချင်ရပြန်ရောအလုတ်ကိုတိတ်မကြိုက်ဖဲနဲ့နော်အလုတ်လို့ရတာဘယ်သူမှတိတ်ကြိုက်တာမဟုတ်ဘူးအလကားရမယ်ဆိုရင်ဘယ်သူမှအလုတ်မလုတ်ဘူးအလုတ်ကိုတကယ်ချစ်တာလားအလုတ်ရဲ့အကျိုးကျေးဇူးကိုချစ်တာလားအဲအလုတ်ရဲ့အကျိုးကျေးဇူးကငွေပေါ့အနှစ်ချုပ်ပြောရရင်အဲ့ဒီငွေရဲ့ရလကဘာတော့ဆိုတော့အာယုံပဲဖြစ်လိမ့်မယ်နော်အကြံမြန်အဖြစ်အဲ့ဒီအာယုံကလည်းပဲနောက်ဆုံးဒီခန္ဓာကိုယ်ရဲ့ဓာရတွေနဲ့ပေါင်းဆက်ပြီးတော့ခံစားချက်ဝေဒနာဒါလေးကိုခံစားတာဟုတ်ရဲ့လားအဲ့တော့ကာမချမ်းသာနဲ့ပတ်သက်ပြီးတော့ဒါဥစဉ်တို့အနှစ်ထုတ်ပြီးတော့ပြောတာလူငယ်တွေနားလည်အောင်ဟုတ်လားအဲ့တော့ကာမချမ်းသာဆိုတာဘာလဲကာမဂုဏ်အာယုံ၅ပါးကြောင့်စိတ်မှဖြစ်ပေါ်လာတဲ့ချမ်းသာဒါကာမချမ်းသာပေါ့နောက်ဒုတိယချမ်းသာကဇာနချမ်းသာတဲ့ဇန်ချမ်းသာကမ္မထံတစ်မျိုးမျိုးကိုစ조사အထုတ်လို့မိမိရဲ့စိတ်မှာအမှန်တရားတွေကိုသိနိုင်မြင်နိုင်ခွင့်မရှိအောင်ဖုံးထားတဲ့ကွဲထားတဲ့ကာထားတဲ့និဝရဏဆိုတဲ့တရားစု၅ပါးကင်းကွာတဲ့အတွက်ကြောင့်ဇန်ဆိုတာရတယ်ပေါ့နော်အဲ့ဒီဇံဆိုတာရတဲ့အတွက်ကြောင့်ဇံချမ်းသာကိုခံစားရတယ်။စာလို့ပြောရတော့ဝိတဝိဇာရပိတိဒုက္ခဧကကတာအစရှိသဖြင့်ဇံအင်္ဂါတွေနဲ့ပြောရမှာပေါ့နော်။အဲ့ဒီဇံဆိုတဲ့သဘောတရားသူကတော့ဥစဉ်တို့မဲခင်ထဲမှာလဲသူပါနေတယ်နော်။အေဇံကတော့သူတော်ကောင်းအလုပ်ကိုအများကြီးအကျိုးကျေးဇူးပြုနိုင်တယ်။ခုနကာမချမ်းသာကတော့အပြစ်အနာစာအင်မတန်များတယ်။သို့သောဇန်ချမ်းသာဆိုတာကလည်းပဲနောက်ပြောမယ့်တန်တိဒုက္ခဆိုတဲ့နိဗ္ဗာန်ချမ်းသာနဲ့နှိုင်းမယ်ဆိုရင်တော့သူလည်းပဲပျက်စီးလွယ်တဲ့တိဆောက်ရခက်တယ်ဟုတ်လားပျက်စီးလွယ်တဲ့တိဆောက်ရခက်တယ်ရပြီးရင်ထပ်ပြတ်ပြီးတော့သူလည်းပဲဟိုအလုတ်မလွတ်တဲ့အတွက်ကြောင့်သူလည်းပဲအကောင်းဆုံးချမ်းသာလို့တော့ပြောလို့မရဘူးဒါပေမဲ့သူကဒုတိယလိုက်တဲ့ချမ်းသာပေါ့ဇန်ချမ်းသာအဲ့ဒါဒကာဓမ္မတို့ဦးဇင်းတို့ဟိုပုထုဇဉ်တော်တော်များများလှမ်းပြီးတော့မှန်းဆလို့မရတဲ့ချမ်းသာပေါ့နော်ကိုကကာမချမ်းသာလောက်ပဲယဉ်ဒီကျွမ်းဝင်တဲ့သဘောရှိတာကိုဟုတ်လားအဲ့တော့ဥစဉ်တို့ဒုတိယချမ်းသာကဘာလဲဇန်ချမ်းသာစိတ်ကိုအမှန်တရားတွေကိုမမြင်နိုင်အောင်ဖုံးထား၊ကွဲထားတဲ့និဝရဏတရားကိုဖယ်နိုင်လို့ဖြစ်ပေါ်လာတဲ့ချမ်းသာဟုတ်လားនិဝရဏကဘယ်နှမျိုးရှိတယ်ကြားဘူးလေ၅မျိုးရှိတယ်လို့ကြားဘူးလေနော်အမှန်တရားတွေကိုမမြင်နိုင်အောင်ဖုံးထားတာ၊ကွဲထားတာ၊ကားထားတာတဲ့ဟုတ်လားကာမိသနာនិဝရဏတဲ့ကာမဂုဏ်အာယုန်တွေနဲ့ပတ်သက်ပြီးတော့စဉ်းစားတဲ့စဉ်းစားပြီးတော့လူကျင်ရခြင်းနဲ့သန္ဓပေါ့ကာမိသန္ဓအဲ့ဒီကာမိသန္ဓဖြစ်လာရင်အမှန်တရားကိုမမြင်နိုင်ဘူးလို့ဆိုတယ်။ဟိုကျမ်းဂန်ထဲမှာတော့ဥပမာပေးတယ်။ဟိုရှိတုန်းကအခုလိုမှန်နေပါလေမပေါ်သေးတော့ကိုယ့်ရဲ့မျက်နှာကိုကိုကြည့်ကျင်နေဆိုရင်ကြည်ပြားလေးကိုညီးနေအောင်ခတ်ပြီးတော့အချင်းတို့ဘာတို့နဲ့ဝင်းနေအောင်ပုတ်ပြီးတော့အဲ့ဒီကြည်မှုံမှာကိုယ့်ရဲ့မျက်နှာကိုကြည့်ရတယ်။အဲ့ဒါကိုမတတ်နိုင်တဲ့လူကြတော့ငြိမ့်နေတဲ့ရေအိုးလေးရေခွက်ကလေးထဲမှာအဲ့ဒီရေမျက်နှာပြင်ပေါ်မှာကိုယ့်ရဲ့မျက်နှာရည်လေးကိုကြည့်ပြီးတော့အလှပြင်ရတယ်လို့ဆိုတယ်။အဲ့ဒါလို့ကိုယ့်ရဲ့မျက်နှာရည်ကိုဒီရေခွက်ပေါ်မှာကြည့်မဲ့လူတယောက်သည်တဲ့အဲ့ဒီရေမျက်နှာပြင်ပေါ်မှာအပြူအနီအဝါအစိမ့်အစရှိတဲ့ဆေးရောင်စုံတွေတင်းနေမယ်ဆိုလို့ရှိရင်ကိုယ့်ရဲ့မျက်နှာရည်ကိုမမြင်နိုင်ဘူးတဲ့။ကာမိသန္ဓនិဝရဏဖြစ်လာရင်လည်းအဲ့ဒါလို့ပဲစိတ်ဟာအမှန်တရားကိုမမြင်ရတော့ဘူးတဲ့။ဒါကျမ်းဂန်လေးထဲမှာပေးတဲ့ဥပမာနော်။နောက်ဗျာပါဒនិဝရဏတဲ့ဗျာပါဒនិဝရဏဆိုတာကတော့ဒေါသပေါ့မကြည်မနှက်ဖြစ်နေတာတစုံတစ်ယောက်တစုံတစ်ခုသောအခြေအနေဟုတ်လားအဲ့ဒီဒေါသဖြစ်လာရင်လဲရှုပွက်နေတဲ့ရင်မျက်နှာပြင်မှာကိုယ့်ရဲ့မျက်နှာရည်ကိုမမြင်ရတော့သလိုအမှန်တရားကိုမမြင်ရဘူးတဲ့ပြည့်တဲ့နិဝရဏအကြောင်းအကျေပြောရရင်တရားကလိုရင်းကိုရောက်မှာမဟုတ်ဘူးเนาะပြောလို့ရင်တရားအဲ့တော့ကာမိသန္ဓនិဝရဏ ဗျာပါဒနိဝရဏနောက်ဌိနမိတ်တနိဝရဏအိတ်ချင်းကမြည်တဲ့သဘောပေါ့အကြံဉာဏ်ဖြင့်စိတ်စေတသိက်တို့ရဲ့လေးလံထိုင်မှန်ခြင်းဟုတ်လားနောက်ပြီးတော့ပါလေဥဒိစ္စကုကုစနိဝရဏဥဒိစ္စဆိုတာကကိုယ်ဘာတွေတွေးလို့တွေးနေမှန်းကိုမသိဘူးရောက်မိရောက်ရဘာအစီအစဉ်မှမရှိဘူးနော်ပြာပုံနုနုကိုခဲနဲ့ထုလိုက်တော့ထောင်းကလေးထသွားတယ်ဟုတ်လားအဲ့ဒါလိုပဲစိတ်တွေကဘောသလံကျင်းပြီးတော့ဘာတွေတွေးလို့တွေးနေမှန်းကိုကိုယ်ကိုယ်တိုင်မသိဘူးတွေးတော့တွေးနေတာပဲဥတီချက်ဘာမှမရှိဘူးပြန့်လွင့်နေတဲ့သဘောပေါ့နောက်ကုကုဆာဆိုတာကပြုမိတဲ့အကုသို့မပြုမိတဲ့ကုသို့နဲ့ပတ်သက်ပြီးတော့ငါအကုသို့ပြုမိလေခြင်းငါကုသို့ကိုမပြုမိလေခြင်းလို့နောင်တတဖန်တွေးပြီးတော့ပူပါတဲ့သဘောအဲ့ဒါကဘာလဲကုကုဆာသူလည်းအမှန်တရားကိုဖုံးတာပဲနော်အေးနောက်ဆုံး၅ခုမြောက်နိဝရဏကတော့ဝိစီကိစ္စနိဝရဏသူတော်ကောင်းတရားနဲ့ပတ်သက်ပြီးတော့စိတ်ထဲပြွေးခွဲနိုင်မှုမဆုံးဖြတ်နိုင်မှုဒုလောဒုလောနဲ့ရှေ့တူရမှလို့လို့နောက်ဆိုရမှလို့လို့နဲ့တန်တရားတွေနဲ့ပင်ပန်းနေတာဝိသိကိစ္စကျန်းကန်နေတဲ့မှာတော့လမ်းနှခွနဲ့ဥပမာပေးတယ်လူတယောက်အင်မတန်ဖိုးတန်တဲ့ယတနာပစ္စည်းရင်ဝယ်ပိုက်ပြီးတော့နောက်ကသခိုးဓမြတွေကလိုက်လို့အသက်လူပြီးတော့ပြေးတယ်ဒီပစ္စည်းဥစ္စာကိုစောင့်ရှောက်ရင်းနဲ့ပြေးတယ်အဲ့လိုပြေးနေတဲ့အချိန်မှာပဲလမ်းနှခွကိုတွေ့တယ်တဲ့ဘယ်ဘက်တလန်းညာဘက်တလန်းဘယ်လိုက်ရမှမသိဘူးအဲ့ဒီလမ်းနှခွမှာတွေးပြီးတော့ရက်နေတယ်နောက်ကဘဇူးမီးလာမတော့လူဆိုးတွေမီးလာမယ်ယတနာတွေကိုတော့အ ਨੇ ဆုံးအလုခံရမယ်အခက်မသိရင်အသက်လဲဆုံးရှုံးသွားနိုင်တယ်ဝိစီကိစ္စဆိုတာအဲ့ဒီလမ်းနှခွနဲ့တူတယ်ဝိစီကိစ္စဝင်လာလို့ရှိရင်အဖို့တန်ယတနာနဲ့တူတဲ့ကုသိုလ်ကောင်းမှုတွေကဆုံးရှုံးသွားတယ်ဟုတ်လားနောက်ကိုရလုံနိုင်ခွင့်ပေါ့သူတော်ကောင်းတရားကိုကြိုးစားအားထုတ်နိုင်တဲ့အခွင့်အရေးအဲ့ဒီအချိန်မှာလုံနိုင်တဲ့အခွင့်အရေးလေးဟာဝိသိကိစ္စကြောင့်မလုံဖြစ်တော့ဘူးဘုရားမဟုတ်ပါလေစတရားမဟုတ်ပါလေစတကယ်အကျိုးရှိတဲ့အလုံမဟုတ်ပါလေစလို့တန်တရားဝန်တန်တဲ့တပြိုင်တည်းထင်းလမ်းနှခွမှာရက်နေပြီအမှန်တရားကိုမမြင်ရတော့ဘူးတဲ့ဟုတ်လားအေးအဲ့ဒါလို့និဝရဏတရားတွေကိုဖယ်နိုင်လို့စိတ်မှာချမ်းသာတဲ့သဘောအဲ့ဒါပါလေဇံချမ်းသာတဲ့ဇာနာဒုက္ခနောက်ဆုံးချမ်းသာကတော့တန်တိဒုက္ခတဲ့เนาะတန်တိဒုက္ခဆိုတာကနိဗ္ဗာန်ချမ်းသာကိုပြောတာအဲ့ဒီနိဗ္ဗာန်ချမ်းသာဒီသာလျင်ချမ်းသာတကချမ်းသာတဲ့မှာလွန်ကဲတဲ့ချမ်းသာအဲ့တော့နိဗ္ဗာန်ချမ်းသာအကြောင်းပြောရတာကလည်းပဲအင်မတန်ခက်ပါတယ်ဟုတ်လားကိုကိုတိုင်ကလည်းနိဗ္ဗာန်ကိုမျက်မှောက်ပြုဘူးတာမှမဟုတ်ပဲမသိတဲ့လူကနားမလဲတဲ့လူကိုပြောတာဆိုတော့ပိုရှုပ်သွားမှလည်းစိုးရတယ်ဟုတ်လားဒါပေမဲ့ဦးဇင်းတို့ကျမ်းဂန်တွေထဲမှာပိဋကပေါင်းသူတော်ကောင်းတို့လည်းကြားဖို့ပါတယ်နိဗ္ဗာန်ဆိုတာဘာပြောတာလဲဆိုရင်ຢာကကင်းရာဒေါသကင်းရာမောဟကင်းရာနိဗ္ဗာန်ဆိုတာတော့ကြားဖူးထားတယ်မဟုတ်လားအဲဒီစကားကိုထောက်ပြီးတော့နိဗ္ဗာန်ရဲ့အရာသာတနည်းအားဖြင့်နိဗ္ဗာန်ချမ်းသာကိုနည်းနည်းလောက်မှန်းဆကြည့်ကျင်တဲ့ဆိုလို့ရှိရင်ကိုယ်တန်တမှာຢာကဒေါသမောဟတည်ငှလောက်ကင်းအောင်လုပ်ကြည့်ပါလားဟုတ်လားຢာကဒေါသမောဟကင်းခြင်းသည်နိဗ္ဗာန်လို့ပြောထားတယ်လေအဲ့တော့ຢာကဒေါသမောဟကင်းအောင်အမှန်တရားတွေကိုသိမြင်နေတဲ့အလုတ်လို့ဆိုရတဲ့ဝိပဿနာအလုတ်ကိုကြိုးစားပြီးတော့ຢာကဒေါသမောဟတည်ငှတစ်ခဏကင်းအောင်လုပ်ကြည့်မယ်ဆိုရင်နိဗ္ဗာန်ရဲ့ချမ်းသာကိုလှမ်းပြီးတော့မှန်းဆလို့တော့မရနိုင်ဘူးလားရနိုင်တယ်ဆိုပါစို့ဒီခန္ဓာကြီးကဒီသဘာဝတရားကြီးကဒီလောကကြီးကမမြဲတဲ့လောကကြီးလူတိုင်းသိတယ်နော်ပြောင်းလဲနေတဲ့လောကကြီးဖြစ်ပေါ်လာတဲ့ပြီးဆုံးသွားတဲ့ဖြစ်ပေါ်လာတဲ့ပြီးဆုံးသွားတဲ့ဟုတ်တော်အဘဝတော်ဖြစ်ပြီးတော့မရှိတော့ဘူးနောက်ထပ်အသစ်အသစ်တဘာဝတရားတွေဆက်ဖြစ်တယ်မြင်တာတွေကြားတာတွေနားတာတွေစားတာတွေအဲ့ဒါတွေကိုအကြောင်းပြုပြီးတော့အမျိုးမျိုးသောခံစားချက်တွေဖြစ်တယ်အမျိုးမျိုးသောတုံ့ပြန်ချက်တွေဖြစ်တယ်ကောင်းကောင်းသလိုတုံ့ပြန်မယ်မကောင်းမကောင်းသလိုတုံ့ပြန်မယ်ဟုတ်လားတဘာဝတရားတွေခန္ဓာကိုယ်ကြီးကအမျိုးမျိုးမဖြစ်ဘူးလားဖြစ်တိုင်းဖြစ်တိုင်းသောတဘာဝတရားတို့သည်ချုပ်ပြောက်သွားကြတယ်ပြီးဆုံးသွားကြတယ်သိကြတယ်နော်မနေ့တုန်းကယုတ်တဲ့နန္ဒတ်တွေပါရှိသေးတော့ဘာမှရှိတော့အကုန်လုံးပြောင်းလဲသွားပြီမရှိတော့အခုအစ်စ်နဲ့ရက်တည်နေတာဘဝဆိုတာအမြဲတမ်းအစ်စ်ပဲဟုတ်လားအဲ့ဒီအစ်စ်တွေကလည်းပဲမနေရဘူးသူတို့လည်းပဲပြီးသွားတာပဲနောက်ထပ်အစ်စ်တစ်ခုကအစားထိုးလာတာပဲအဲ့ဒါအမှန်တရားနော်အဲ့ဒီအမှန်တရားကိုအမှန်အတိုင်းမြင်နေရင်အနိစ္စလက္ခဏာကိုသိတဲ့အတွက်ကြောင့်အဲ့ဒါကိုဝိပဿနာဉာဏ်လို့မခေါ်နိုင်ဘူးလားတမ္မာဒိဋ္ဌိလို့ကောမပြောနိုင်ဘူးလားအေးအဲ့ဒါလို့မမြဲတဲ့သဘောကိုမမြဲဘူးလို့သိနေတဲ့အချိန်မှာတဘာဝတရားတို့သည်ဆွဲမဲ့စရာလည်းမရှိမုံတီးစရာလည်းမရှိလို့အမှန်တိုင်းသိတဲ့အတွက်ကြောင့်အဲ့ဒီအချိန်မှာຢာကလည်းမရှိဘူးဒေါသလည်းမရှိဘူးမောဟလည်းမရှိဘူးဟုတ်လား တကယ်စင်သည့်ယုံနိုင်ရဲ့သဘောတဘာဝကိုတကယ်သိနေတဲ့အချိန်မှာယာကဒေါသမောဟရှိနိုင်သလား ဘာလို့မရှိတာလဲဆိုတော့ဒီထဲမှာချစ်စရာလည်းမပါဘူးမုန်းစရာလည်းမပါဘူးဆိုတာကိုသိလို့ဟုတ်ရဲ့လားအိုးငငယ်တုန်းကဆရာကြီးဥလတ်သိန်းဟောတာကလေးတုန်းကစကြားဘူးတယ်ကြီးလာတော့အော်အင်မတန်အနှစ်ရှိတယ်လို့ခံစားရတယ်သူကတော့လက်တန်းလေးပြောသွားတာပဲယုံနာဆိုတာသဘောလေးပဲသဘောလေးတဲ့စိုးကောင်းမရှိစိုးကောင်းမရှိကြိုင်မုံမပေါ်ကြိုင်မုံမပေါ်ပြောပြုမလုပ်ပြောပြုမလုပ်ကံမမြောက်ကံမမြောက်ဇာတိမထောက်တဲ့ဟောတန်တရားထွက်ရလန်းကိုတူတူလေးပြောတာနော်ယုံနာဆိုတာသဘောလေးပဲတဲ့ယုဒ္ဒနန္တဆိုတာဖြစ်ပေါ်လာပြီးတဲ့နောက်ပျက်စီးသွားတဲ့သဘောအကောင်းမဟုတ်တဲ့သဘောဘယ်သူမှဒီပြက်တာကိုမပြက်အောင်မပြင်းနိုင်တဲ့သဘောမကောင်းတာကိုကောင်းအောင်မပြင်းနိုင်တဲ့သဘောသူ့သဘောသူဆောင်ပြီးတော့သူ့လမ်းကြောင်းသူသွားနေတာဒါယုံနိုင်ရဲ့သဘောနော်ယုံနိုင်ရဲ့သဘောလက္ခဏာအနိစ္စဒုက္ခအနတ္တ၃မျိုးရှိတာမဟုတ်လားအေးယုံနံဆိုတာသဘောလေးပဲတဲ့သဘောလေးတဲ့သိုးကောင်းမရှိတဲ့သဘောလေးတဲ့ဘာတော့သိုးကောင်းမရှိတဲ့သိုးကောင်းမရှိကြိုင်မုံမပေါ်တဲ့ဟောသိုးမှမုံမှကောင်းမှကြိုင်မှကိုဟုတ်လားသိုးကောင်းမရှိကြိုင်မုံမပေါ်ကြိုင်မုံမပေါ်ပြောပြမလုပ်တဲ့မကြိုင်ဘူးမမုံဘူးဆိုလို့ရှိရင်အခုလုံနေရတာကကြိုက်လို့မုံလို့ဒီနှစ်ခုကခိုင်းလို့လုံနေရတဲ့အလုတ်ကြီးပဲဟုတ်လားအလုတ်မှန်သမျှဒီအကြိုက်ကခိုင်းမယ်သို့မဟုတ်အမုံကခိုင်းမယ်ဒါပဲနော်အကြိုက်အမုံမရှိတဲ့အချိန်မှာအလုတ်ဆိုတာမရှိဘူးအလုတ်မရှိရင်ဘာတော့ကံမမြောက်ရင်ဇာတိမထောက်ဆိုပြီးတော့ဇာတိဆိုတာမရှိရင်ဘာဒုက္ခမှမရှိဘူးဆိုတဲ့အဓိပ္ပာယ်ကိုပြောတာအဲ့တော့ဘေးသာပေါင်းသူတော်ပေါင်းတို့ဦးဇင်းတို့နိဗ္ဗာန်ချမ်းသာကနိဗ္ဗာန်ချမ်းသာအကြောင်းပြောရင်းနဲ့စကားတွေကဘေးထွက်သွားတာနော်အဲ့တော့နိဗ္ဗာန်ချမ်းသာဆိုတာဘာလဲရာဂဒေါသမောဟကင်းရာနိဗ္ဗာန်လို့ဆိုသောကြောင့်ဝိပဿနာတရားရှုနေတဲ့အချိန်မှာရာဂဒေါသမောဟတင်းကကင်းတဲ့အတွက်ကြောင့်စိတ်ထဲမှာလေပူစီတဲ့သဘောမရှိတော့မရှိတဲ့အတွက်ကြောင့်အေးတဲ့သဘောရှိလိမ့်မယ်ဆုပွက်တဲ့သဘောမရှိတဲ့အတွက်ကြောင့်ငြင်းချမ်းတဲ့သဘောရှိလိမ့်မယ်ရှုပ်တဲ့သဘောမရှိတဲ့အတွက်ကြောင့်ရှင်းတဲ့သဘောရှိလိမ့်မယ်အဲ့ဒီအချိန်မှာအော်ငါဒီလောက်လေးလှုပ်တာတောင်ဒီလောက်ချမ်းသာတယ်ဆိုရင်ဖရာရန်တာအရိယာသူတော်ကောင်းကြီးတွေမျက်မှောက်ပြုတဲ့တကယ့်နိဗ္ဗာန်ဒီဘလောက်မြန်ချမ်းသာလေးမလဲလို့မှန်းဆလို့မရပါဘူးလားရမယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားကဒီနေရာမှာချမ်းသာတကချမ်းသာတယ်မှာနိဗ္ဗာန်ချမ်းသာသည်တည်းနဲ့အလွန်ကဲဆုံးသောချမ်းသာပါတဲ့ဟုတ်လားအေကာမချမ်းသာဆိုတာကတော့နိဗ္ဗာန်ချမ်းသာနဲ့စာလိုက်ရင်ဘာမှသူကတော့ချမ်းသာလို့တောင်မပြောလောက်တဲ့ချမ်းသာနော်ကာမချမ်းသာဆိုတာကတကယ်စင်စစ်ချမ်းသာတာကနင်းနင်းအဲ့ဒီချမ်းသာကိုအကြောင်းပြုပြီးတော့ဖြစ်ရတဲ့ဆင်းရဲကများများဒါကြောင့်ဦးဇင်းတို့ကျမ်းဂန်တွေထဲမှာဂါထာလေးတစ်ပုဒ်ရှိတယ်ဗျသာတံဒေဝခဏေဝပန္တဟေတုအနန္တဒုက္ခဒါသမာဓိရောဟနေကာမေခုရဒါရမရုပမေအတိပ္ပေကဘာပြောတုံဆိုတော့သာတံတေဝခဏိဝိပံကာမချမ်းသာဆိုတာခံစားစဉ်ခဏကလေးပဲตาရမှုနည်းနည်းလေးပေးလိုက်တယ်တဲ့မရှိဘူးတော့မဟုတ်ဘူးเนาะချမ်းသာဒုက္ခตาရမှုမရှိဘူးတော့မပြောဘူးနည်းနည်းလေးရှိတယ်တဲ့တံဟေတုအနန္တဒုက္ခအဲ့ဒီနည်းနည်းလေးချမ်းသာကိုအကြောင်းပြုပြီးတော့မဆုံးနိုင်တဲ့ဆင်းရဲဒုက္ခတွေကိုရင်ဆိုင်ရတာပဲတဲ့ဒါကြောင့်ဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာသင်လုံးသောထက်၌ပြားရည်ဆက်လျင်ဥပမာရှိသောကာမချမ်းသာကိုပယ်ရှားနိုင်အောင်ကြိုးစားကြတယ်တဲ့ဟုတ်လားဒါကြောင့်ကာမချမ်းသာဆိုတာကနည်းနည်းလေးကောင်းတာပြီးပြီးတော့အများကြီးဆင်းရဲတွေကိုဆောင်နှင်းတဲ့သဘောရှိတယ်နော်ငငယ်တုန်းကပုံမြင်တစ်ပုတ်ကြားဘူးတဲ့ဂျွာတွေမှာတကြီးတယောက်ရှိတယ်ဂျွာကတကြီးဆိုတော့တောတထေးနေမှာပေါ့အဲ့ဒါတူရီသောသားလေးရှိတယ်အင်မတန်ချစ်တယ်နာမည်ကမောင်ကောက်ရားတဲ့ဖြစ်ကျင်တော့သားလေးကမဥမလေလေးကြက်မပြည့်ဘူးเนาะအဲ့လိုပောတတ်တုတ်ကလေးဆိုတော့ဒီလိုနဲ့မွေးမြူလာရင်းနဲ့ကြီးလာတော့အရွယ်ရောက်လာတော့ဒီကလေးကမိမရချင်းလာတယ်အဲ့တော့ဖေဖြစ်တဲ့လူကငါသားအရွယ်ရောက်လာပြီမိမလည်းရချင်းတယ်ဒါပေမဲ့လူကစိတ်ကသိပ်မနှံ့ဘူးဆိုတော့ဘယ်မိမမကလည်းယူမှာမဟုတ်ဘူးအဲ့တော့သားကိုမိမရအောင်ဆိုပြီးတော့ကြီးညာတယ်တဲ့တကြီးကငါသားမောင်ကောက်ရကိုယူလို့ရှိရင်တဖက်လျင်ငါးချက်သားစီရှိတဲ့လက်ကောက်တရံဆုချမယ်အဲ့တော့ရွာထဲကအပြူတွေကဘလို့တုံပြန်လဲဆိုတော့ကောက်ရကြီးတော့ဟင်လက်ကောက်ကြီးတော့ရကျင်ပါရဲ့ကောက်ရကြီးတော့ဟင်အင်းလို့ပြောတယ်တဲ့ဟုတ်လားလက်ကောက်ကြီးတော့ဗါတဲ့တော့ရကျင်တယ်ကောက်ရကြီးတော့ရ ခက်တာကကောက်ရကြီးနဲ့လက်ကောက်ကြီးနဲ့ကလည်းဆက်ဆက်နေတယ်လက်ကောက်ကြီးရခြင်းရင်တော့ကောက်ရကြီးတစ်သလုံးတာဝန်ယူရမှာပဲနော်ကာမချမ်းသာဆိုတာကအဲ့ဒီအတိုင်းပဲဟုတ်ရဲ့လားဒါကြောင့်ဦးဇင်းကတခါတလေစဉ်းစားကြည့်တယ်ကာမချမ်းသာနဲ့မကင်းနိုင်ကြတဲ့ဒကာရမတို့ဦးဇင်းတို့တွေဘဝမှာစဉ်းစားကြည့်တယ်ဖြစ်ချင်တာလေးနင်းနေအတွက်နဲ့မဖြစ်ချင်တာလေးအများကြီးကိုလှုပ်နေရတယ်ကိုလှုပ်နေတဲ့အလုပ်တွေဟာများသောအားဖြင့်ကိုမလှုပ်ချင်ပဲနဲ့လှုပ်နေရတဲ့အလုပ်တွေများတယ်ဘာဖြစ်လို့မလှုပ်ချင်ပဲနဲ့ပေလှုပ်နေရတုံးဆိုတော့ဖြစ်ချင်တာလေးနင်းနေကရှိနေတာကိုအဲ့ဒီဖြစ်ချင်တာလေးနင်းနေကိုဖြတ်နိုင်မယ်ဆိုရင်မဖြစ်ချင်တာလေးအများကြီးကိုလှုပ်เสียရမလို့ဘူးအင်မတန်ငြိမ်းချမ်းပဲလိုချင်တာလေးနင်းနေအတွက်နဲ့မလိုချင်တာလေးအများကြီးကိုတိမ့်ပိုက်ထားရတဲ့ဘဝဆိုတာနော်လိုချင်တာလေးနင်းနေအတွက်နဲ့မလိုချင်တာလေးအများကြီးကိုတိမ့်ပိုက်ထားရတယ်တကယ်လို့လိုချင်တာလေးနင်းနေကိုတန်ရောစဉ်ပြတ်မယ်ဆိုရင်မလိုချင်တာလေးအများကြီးကိုစိတ်တိုင်းမကြဘဲနဲ့တိမ့်ထားเสียရမလို့ဟုတ်လားကောင်းတာလေးနင်းနေအတွက်နဲ့မကောင်းတာလေးအများကြီးကိုရင်ဆိုင်နေရတယ်ကောင်းတာလေးနင်းနေကိုတန်ရောစဉ်ပြတ်မယ်ဆိုရင်မကောင်းတာလေးအများကြီးကိုတိတ်ပြီးတော့ရင်ဆိုင်စရာမလိုဘူးဟုတ်ရဲ့လားဒါကြောင့်ကာမချမ်းသာဆိုတာတာယာမှုနင်းနေလေးကိုပေးပြီးတော့ရှုပ်ထွေးမှုဆင်းရဲမှုပူလောင်မှုတွေကိုပဲအများကြီးခြံထားခဲ့တာသူ့ကိုချမ်းသာလို့တောင်ပြောဖို့ခက်တယ်နော်ဒါကြောင့်မြတ်စွာဘုရားကချမ်းသာတကချမ်းသာတဲ့မှာနိဗ္ဗာန်ချမ်းသာတည်တာနဲ့အလွန်ကဲဆုံးသောချမ်းသာတဲ့ဟုတ်လားဒီနေရာမှာပိဋကပေါင်းသူတော်ကတော့နိဗ္ဗာန်ချမ်းသာကိုရကျင်စိတ်ပေါက်အောင်နည်းနည်းလေးတော့ပြောကျင်သေးတယ်အဲ့ဒါပါလဲဆိုတော့နိဗ္ဗာန်ချမ်းသာဆိုတာကရပြီးရင်ပြီးပြီနောက်ထပ်သူကတကယ်လို့အရတမဲအရတဘူတိုင်အောင်မျက်မှောက်ပြုနိုင်အောင်ရဟန္တာဖြစ်အောင်လုပ်နိုင်မယ်အဲ့ဒီအဆင့်ထိနိဗ္ဗာန်ကိုမျက်မှောက်ပြုအောင်လုပ်နိုင်မယ်ဆိုလို့ရှိရင်နောက်တစ်ဖန်ဒီချမ်းသာရရည်အတွက်ကြိုးစားเสียရမလိုတော့ဘူးအငိမ့်ကြီးငိမ့်မယ်အပီးကြီးပြီးမယ်သူကမှတကယ်ပြီးနိုင်တဲ့အလုပ်တကယ်ငြိမ်းချမ်းစေတဲ့အလုပ်ဦးဇင်းတို့ကာမချမ်းသာဇာန်ချမ်းသာဆိုတာတွေကဘယ်တော့မှမပြီးနိုင်တဲ့အလုပ်အခုရတယ်နော်ရပြီးရင်ကုန်မှာပဲနော်ဟိုဗောဓိမြိုင်ဆိုတော့ဘုရားကြီးပြောသလိုပေါ့လှုပ်တဲ့လောက်ဖြစ်မယ်ဖြစ်တဲ့လောက်ပြတ်မယ်ဟုတ်ရလားနော်ကာမချမ်းသာဇာန်ချမ်းသာဆိုအဲ့ဒီတိုင်းပဲဟုတ်လားရအောင်လုပ်ရတယ်ပြီးရင်ပါတော့ကုန်မှာပဲကုန်ပြီးရင်ရကျင်တဲ့စိတ်ကမကုန်တဲ့အတွက်ကြောင့်ရအောင်ထပ်လုပ်မယ်ရပြန်မှာပဲကုန်မှာပဲเนาะအဲ့ဒါလို့လှုပ်လိုက်ရလိုက်ကုန်လိုက်ကုန်တဲ့အတွက်ကြောင့်ထပ်လှုပ်လိုက်ရလိုက်ကုန်လိုက်เนี่ยဒီလိုနဲ့သူကခြားခြားလဲပြီးတော့လာခဲ့တာမထူးတဲ့ဇက်တွေကိုကနေတာတခါတော့မတို့ဦးရှင်တို့တွေကဟုတ်ရဲ့လားမထူးတဲ့ဇက်တွေကိုကနေတာเนาะဘယ်တော့မှမပြီးနိုင်တဲ့အလုပ်ဘယ်တော့မှအဆုံးမရှိတဲ့အလုပ်เนาะအဲ့လိုမပြီးနိုင်သေးတဲ့မပြီးနိုင်တဲ့အဆုံးမရှိတဲ့အလုပ်မို့လို့အဲ့ဒီအလုပ်ဟာလှုပ်ရချိုးတိတ်ပြီးတော့မနှက်ဘူးနိဗ္ဗာန်ရှာတဲ့အလုတ်သေးတာလည်းနိဗ္ဗာန်ချမ်းသာကိုတကယ်မျက်မှောက်ပြုရပြီဆိုရင်အလုတ်တကယ်ပြီးနိုင်တယ်။ဒါကြောင့်ဦးဇင်းတို့ရဟန္တာအရှင်မြတ်ကြီးတွေသူတို့ရတဲ့ဂုံကျင်းစုတွေကိုမြတ်စွာဘုရားကိုရှောက်တဲ့နေရာမှာလေစကားလေးတခွန်းပါတယ်။အနတ္တလက္ခဏာတုတ်ကိုရတဲ့ပုဂ္ဂိုလ်တွေသိလိမ့်မယ်။ကတံကရဏီယံဆိုတဲ့စကားလေးပါတယ်။ကတံကရဏီယံဆိုတာကဘာလို့ဆိုတော့လှုပ်เสียအလုတ်ပြီးပြီလို့ပြောတာ။အလုတ်ပြီးပြီနားရပြီငြိမ့်ပြီဆိုတာကယဟန္တာတွေမှပြောနိုင်တဲ့စကားတရားဓမ္မတို့ဦးဇင်းတို့ရဲ့ဘဝမှာအလုတ်ပြီးပြီဆိုတာဘယ်သောခါကာလမှမရှိဘူးเนาะဒီရက်လုတ်ပြီးရင်နောက်ရက်ဆက်လုတ်ရမယ်ဒီနှစ်လုတ်ပြီးရင်နောက်နှစ်ဆက်လုတ်ရမယ်ဒီဘဝလုတ်ပြီးရင်နောက်ဘဝဆက်လုတ်ရမယ်တချို့ကသေမအေးမှာပါလို့ပြောတာเนาะအေးမလားမအေးပါဘူးနောက်ဘဝပုံစံတမျိုးမျိုးနဲ့လုတ်ရအောင်ပါလုတ်ရအောင်ပါဟုတ်လားဒါကြောင့်အငိမ့်ကြီးငိမ့်သွားစေတဲ့နိဗ္ဗာန်ချမ်းသာတည်တာနဲ့ရှာရဖွေရချို့အနှက်ဆုံးအလုတ်နိဗ္ဗာန်ချမ်းသာကိုရတဲ့အလုတ်တည်တာလေဟုတ်ရဲ့လားဒါကြောင့်နိဗ္ဗာန်ချမ်းသာသည်အကောင်းဆုံးချမ်းသာလို့ဒီသဘောလေးကိုနည်းနည်းလောက်စဉ်းစားသိချင်တာဟုတ်လားအေးအဲ့တော့ဦးဇင်းတို့ချမ်းသာတကချမ်းသာတဲ့မှာနိဗ္ဗာန်ချမ်းသာသည်အလွန်ကဲဆုံးသောချမ်းသာလွန်ခဲ့တဲ့တရားဘယ်နှပါးရှိသွားပြီတော့၄ပါးရှိသွားပြီနော်အာရောကျပရမလာပါရာချင်းတကရာချင်းထဲမှာအနာယောဂကင်းခြင်းသည်အကောင်းဆုံးရာချင်းတန်တုဋ္ဌိပရမန္တနာဥစ္စာပစ္စည်းတကဥစ္စာပစ္စည်းထဲမှာရောင်ရင်တင်းနေခြင်းဆိုတဲ့ဥစ္စာပစ္စည်းစီအလွန်ကဲဆုံးသောပစ္စည်းဟုတ်လားဝိသသာပရမညာတိဆွေမျိုးတကဆွေမျိုးထဲမှာယင်းဤချစ်ခင်ချစ်ချမ်းဝင်ခြင်းသည်အကောင်းဆုံးဆွေမျိုးနိဗ္ဗာန်ပရမန္တုခံချမ်းသာတကချမ်းသာထဲမှာနိဗ္ဗာန်ချမ်းသာသည်အလွန်ကဲဆုံးသောချမ်းသာဒီဂါထာကိုမြတ်စွာဘုရားပြုစုကိုအကြောင်းပြုပြီးတော့ဟောတာလဲဆိုတော့ ဥရှင်တို့ဘိသဘောင်သူတော်ဘောင်တို့အားလုံးသိကြတဲ့ကောသလမင်းကြီးကိုအကြောင်းပြုပြီးတော့ဟောတာဒီနေ့ကောသလမင်းကြီးကမြတ်စွာဘုရားစီကိုရောက်လာတယ်အချိန်မဟုတ်အခါမဟုတ်ရောက်လာတယ်ဘယ်နဲ့အချိန်မဟုတ်အခါမဟုတ်လို့ပြောရသလဲဆိုတော့စာပြီးတောက်ပြီးခါစားကြီးရောက်လာတယ်ကောသလမင်းကြီးကအင်မတန်အစာကြီးတယ်ဘိသလိုလည်းသိတယ်နော်စံတစိမ့်ချက်ကုံအောင်စားနိုင်တယ်လို့တောင်ဆိုရရှိတာကိုအဲ့ဒါလောက်ကြီးစားလာပြီးတော့မြတ်စွာဘုရားရှင်ရောက်လာတယ်ယသဝဘုရားရှိလဲရောက်လာပြီဆိုတော့သူဘာလှုပ်ချင်လာလဲဆိုတော့အိတ်ချင်လာတယ်ဟုတ်လားဒါပေမဲ့ဘုရားရှိမှသူမအိတ်သင့်ဘူးဆိုတာလဲသူသိတယ်အဲ့ဒီမှာသူကသူမအိတ်ပြောအောင်အထက်ကလဲသမင်းစီကရစ်ပြီးတော့အင်မတန်အိတ်ချင်လာပြီအဲ့ဒီမှာသူတယောက်တည်းအင်မတန်အနေရခက်နေတယ်ဟိုဘက်လှိမ့်လိုက်ဒီဘက်လှိမ့်လိုက်ဟုတ်လားအင်မတန်ပင်ပန်းဆင်းရဲတယ်လို့ဆိုတယ်အဲ့ဒီမှာမြတ်စွာဘုရားကတခါကြီးပင်ပန်းသလားမှန်လားပါပင်ပန်းပါတယ်ဖေဟာเออเด้อสาจีราก้องกูไม่ก้องมูเด้อมัสวาพะยะก็หุล่ะไอ้นี่มาရှင်บยินสุบี้တော့တော့မညာဘူးဗျာမြတ်စွာဘုရားကတော့ဓမ္မဋိဌံကြာကြာပြောတယ်ဘာပြောလဲဆိုတော့ဒကာကြီးတဲ့အင်မတန်အစာကြီးပြီးတော့စားပြီးတဲ့နောက်အိတ်ဖို့ပဲအမြဲတမ်းစူးစမ်းနေတဲ့လူတယောက်ဟာတဲ့အိမ်မှာအသားတိုးဖို့မွေးထားတဲ့ဝက်ကြီးတကောင်လိုပဲတဲ့ဟိုဘက်လှိမ့်လိုက်ဒီဘက်လှိမ့်လိုက်နဲ့เนาะဘဝရဲ့အမှန်တရားခန္ဓာရဲ့အမှန်တရားလောကရဲ့အမှန်တရားတွေကိုသိမြင်အောင်လုပ်ဖို့သူ့မှာအချိန်လည်းမရှိဘူးသိလည်းမသိဘူးအဲ့ဒါလို့မသိတဲ့အတွက်ကြောင့်ဘဝကိုတွေ့တာတဲ့ memory တဲ့စိတ်တွေသူ့မှာအများကြီးဖြစ်မယ်ဒါကြောင့်အဲ့ဒါလို့အစာကြီးအိတ်ကြီးတဲ့ပုဂ္ဂိုလ်ဟာအိမ်မှာမွေးထားတဲ့ဝက်ကြီးတကောင်လိုဖြစ်နေတဲ့အတွက်ကြောင့်ဉာဏ်ပညာအင်မတန်ထုံထိုင်းတဲ့အတွက်ကြောင့်အမိဝမ်းကောင်းမှအဖမအောင်ရလိမ့်မယ်တဲ့အမိဝမ်းကောင်းအောင်ရမယ်ဆိုတာဒုက္ခတွေရဲ့အစကိုပြောလိုက်တာကျန်တဲ့ဒုက္ခဆက်ရှင်းရမယ်နော်ဒကာမတို့ဦးရှင်တို့အခုဒုက္ခတွေအစင်မပြေမှုတွေဆိုတာအဲ့ဒီကစတာဟုတ်ရဲ့လားအဲ့ဒီမှာမြတ်စွာဘုရားကအဲ့ဒီဂါထာလေးဟောပြီးတော့ဘယ်ကြီးကိုတဏှာကရုဏာတတ်တဲ့အတွက်ကြောင့်နောက်ထပ်ဂါထာလေးတစ်ပုဒ်ဆက်ဟောတယ်အဲ့ဒီဂါထာလေးကတော့ဒကာမတို့ဦးရှင်တို့အတွက်အင်မတန်အသုံးတည်မယ်လို့ထင်တယ်နော်ဘာဟောလဲဆိုတော့မဟာရာဇမြတ်တော်မင်းကြီးတရာခခသိန်တတိမတော်တတိနဲ့ပြည့်စုံသောလဒ္ဒဘောဇနေရအသောဘောဇေအာဟာရ၌မာတံအတိုင်းရှိကိုဇာနာတော်တည်သောအတ္တအတ္တမနုဇ္ဇထုပုဂ္ဂိုလ်အားဝေဒနာယောဂဝေဒနာဆင်းရဲခြင်းဝေဒနာတို့သည်တဏုကနဲကုန်သည်ဘဝန္တိဖြစ်ကုန်၏အာယုပါလျံအသက်ကိုစောင့်သည်ဖြစ်၍တဏိကံနှင်းနှေးသာလျင်ဇီရတိအိုရ၏ဒီဂါထာလေးမှာမြတ်စွာဘုရားကအကြောင်းတရားနှစ်မျိုးနဲ့ပြည့်စုံရင်အကျိုးတရားသုံးမျိုးကိုရမယ်ဆိုတဲ့အဓိပ္ပာယ်ဟောတာနော်သေသေးချာချာနားထောင်ကြည့်မယ်နော်တရားတတိမတော်အမြဲတမ်းတတိနဲ့ပြည့်စုံတဲ့လူတယောက်မဋ္ဌံဇာနတော်လတ္တဘောဇနီရသောအစားအစာမှာအတိုင်းရှိကိုသိတဲ့လူတယောက်အရေးချင်းနှစ်မျိုးရှိရမယ်နော်အမြဲတမ်းပါလေတတိရှိရမယ်အစားအသောက်မှာအတိုင်းရှိသိရမယ်အမြဲတမ်းသတိရှိရမယ်ဆိုတာကအနည်းချုပ်ပြောရတော့သတိပဋ္ဌာန်အလုပ်ကိုလုပ်ရမယ်လို့ပြောတာပါပဲစာတတိသွားတတိပြောတတိနေတတိဟုတ်လားရက်တတိအိတ်တတိထိုင်းတတိအမြဲတမ်းခန္ဓာကိုယ်ပေါ်မှာတက်နိုင်တယ်များသတိကတ်ထားတဲ့သဘောတဒါတတိမတော်ဘူးနော်အဲ့ဒါသတိလည်းအမြဲတမ်းရှိမယ်နောက်ပြီးတော့စားအပ်တဲ့အစာအာဟာရမှာအတိုင်းရှိသိမယ်အတိုင်းရှိသိမယ်ဆိုတာကကိုစားမဲ့အစာအစာဟာဒါငါနဲ့သင့်သလားမသင့်ဘူးလားလို့ပထမအရေးတကြီးဒီကိုသိရမယ်ဒီလောက်မှမသိဘူးဆိုရင်တော့တော်တော်ညံ့တယ်ကိုယ်ပိုက်ထဲထဲ့မဲ့အစားဟာကိုယ့်ကိုအကျိုးပြုမှလားအပြစ်ပြုမှလားဆိုတာလောက်မှမသိဘဲနဲ့မှန်းယံထဲ့မယ်ဆိုရင်တော့ဒါတော်တော်မိုက်မဲရရောက်တယ်ဟုတ်လားနော်ကိုယ်ပိုက်ထဲထဲ့မှာနော်စဉ်းစားကြည့်နော်ဒီကကြီးမိုက်မြဒါကြောင့်ဒီအစားစားဟာငါနဲ့သင့်သလားမသင့်ဘူးလားဆိုတာပထမသိရမယ်အေးသင့်တယ်ဆိုရင်စားမသင့်ဘူးဆိုရင်တော့လုံးဝမစားနဲ့ဒီနေရာမှာသင့်တယ်ဆိုရင်တောင်မှတဲ့တော်ယုံမဲ့စားရမေးတဲ့ငါနဲ့တင့်တဲ့အစားစားပြီးတော့အယံကာရောခွာလဲပြီးတော့မစားရဘူးအဲ့ဒါလို့စားရင်လည်းဒုက္ခပေးဦးမှာပဲဟုတ်လားဒါကြောင့်တင့်တဲ့အစားစားကိုတင့်တော်ယုံစားတယ်အတိုင်းအရှိကိုသိတာဟုတ်လားအဲ့ဒါလို့တတိလဲရှိမယ်အစားအသောက်မှာအတိုင်းအရှိလဲသိမယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာအကျိုးတရား၃မျိုးကိုရမယ်အဲ့ဒါပါလဲဆိုတော့ဝေဒနာဆင်းရဲခြင်းယောဂဝေဒနာတို့သည်တဏှုကနည်းကုန်သည်ဘဝန္တိဖြစ်ကုန်၏ယောဂဝေဒနာနည်းမယ်တ တတတတာပေါ့ပေါ့ပါပါနေရပဲဟုတ်တာပေါ့အစားကြီးတဲ့လူတတိမရှိတဲ့လူလေးကံထိုင်မှိုင်းပြီးတော့သူ့ဘဝဟာဟောတမလွန်ဆိုတာအတ္တထအောင်နေနေရတဲ့အခိုက်အတန့်မှာကိုယ်ကမတတ်တာအောင်ဟုတ်ရဲ့လားအေးဒါကြောင့်ယောဂဝေဒနာနေမယ်တဲ့နောက်ပြီးတော့အာယုပါလေယံအသက်ကိုစောင့်သည်ဖြစ်၍တဲ့ဟောအသက်ကိုစောင့်နေဆိုတော့အသက်ရှည်မယ်ပေါ့နော်တခါကြီးမိုင်းမြအသက်ရှည်မယ်ပြီးတော့ဗာလဲဆိုတော့တဏိကံဇီရတိတဲ့နှီးနှီးပဲအိုမယ်တဲ့အိုမမြန်ဘူးတဲ့အရွယ်တင်မယ်လို့ပြောတာလူချင်းတရားကောင်းတယ်နော်ဒီသုံးမျိုးသလုံးဟုတ်လားယောဂနဲ့မယ်အသက်ရှည်မယ်နှီးနှီးပဲအိုမယ်အရွယ်တင်မယ်ဟုတ်လားဒါကြောင့်အစားအသောက်မှာအတိုင်းရှိသိဖို့မလိုဘူးလားလိုတယ်ဒီနေရာမှာအစားအသောက်မှာအတိုင်းရှိသိဖို့တခုတည်းတော့မဟုတ်ဘူးတတိရှိဖို့လည်းလိုတယ်နော်တတိရှိမှပေးတဲ့ဘောင်သူတော်ကောင်းတို့အကျိုးတရားမျိုးစုံကိုရနိုင်တာဟုတ်လားဦးဇင်းတို့တတိပဌာန်ရဲ့အကျိုးတရားတွေပေးတဲ့တို့ကြားဖို့ပါတယ်ဟုတ်လားတတိပဌာန်ရဲ့အကျိုးကျေးဇူးဘယ်နှပါးရှိလဲ9ပါးရှိတယ်နော်ကိလေသာတန်ရှင်းစင်ကြယ်စေနိုင်တယ်ပောကပရိဒေဝကိုကျော်လွှားသွားနိုင်တယ်ဒုက္ခဒေါမနတကိုချုပ်ငြိမ်းသွားစေနိုင်တယ်မဲ့ညာကိုရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်စေတယ်9မျိုးဒါမဲ့ဦးဇင်းတို့ပညာရှိတွေကလင်္ကာလေးစီထားတာတခုရှိသေးတယ်ဗျနော်ကြည်လင်ရုပ်ဆင်းသီးခံခြင်းကြိုးရင်းနှစ်တန်တတိပဌံနဲ့ဟုတ်လားတတိပဌံတရားကိုပွားများမယ်ဝါတတိရှိမယ်ဆိုရင်ရုပ်ဆင်းအင်ကအင်မတန်ကြည်လင်မယ်တင့်တယ်မယ်ကြက်တရေရှိမယ်မိတဲ့လှတာမလှတာနဲ့မဆိုင်ဘူးနော်လှတာမလှတာဆိုတာကနေပေအကျေကြီးကပြောရတာအင်မတန်ခက်တယ်နော်တချို့ပင်ကိုကရုပ်ရည်လှတယ်ဒါပေမဲ့စိတ်ဓာတ်ကတိတ်မကောင်းဘူးလောဘတက္ကရာအာကြီးမယ်မနာလိုမှုတွေများမယ်ဒေါသတွေကြီးမယ်မာနတွေကြီးမယ်ဆိုလို့ရှိရင်ကြည်ရတာတိတ်ပြီးတော့ရတာမရှိဘူးတချို့ရုပ်ရည်တိတ်မချောမောပဲလို့စိတ်ဓာတ်ကအိတ်တိတ်ကောင်းတယ်သဘောကောင်းတယ်ဟုတ်လားအဲ့လိုမျိုးစိတ်ကောင်းနှလုံးကောင်းရှိတယ်မေတ္တာကြီးတယ်ဆိုရင်ကြည်ရတာကြက်သေးရှိတယ်ဟုတ်လားဒါကြောင့်လူငယ်တွေကိုဦးဇင်းတို့နည်းနည်းပြောခြင်းတယ်ဟိုလက်တွင်းစာစောချစ်ဆရာကြီးရေးထားတဲ့ဥပတိယုတ်ဆိုတဲ့စာအုပ်ကလေးရှိတယ်ရှာဖတ်ကြည့်စေခြင်းနဲ့ဟုတ်လားလူတယောက်ရဲ့တကယ်လှတယ်မလှဘူးဆိုတာဟာသူ့ရဲ့စိတ်ပေါ်မှာအဓိကမူတည်တယ်ဆိုတာကိုပြောတာဟုတ်ရဲ့လားခုဒီမှာတတိပဌာန်တရားကိုပွားများမယ်ဆိုရင်ကြည်လင်ရုပ်ဆင်းနဲ့သီးခံခြင်းနဲ့နော်ရုပ်ဆင်းရင်ကကြည်လင်ပဲလောကရန်တရားစုအမျိုးမျိုးကိုသီးခံခြင်းဖြင့်ကျော်လွှားသွားနိုင်လိမ့်မယ်လူချင်းတရားကောင်းတယ်နော်တတိရှိခြင်းကဟိုဦးဇင်းတို့ပိသပေါင်းသူတော်ကောင်းတို့ကြားဖို့ပါတယ်ဝိသခာကျောင်းမကြီးကအင်မတန်လှတယ်တဲ့မြေးတွေနဲ့အတူတူထိုင်နေရင်တောင်မှဘေဟာဝိသခာဘေဟာမြေးတွေလို့ရွေးမရဘူးလို့အဲ့လောက်ထိတောင်ပြောထားတာသိလားအဲ့ထပြီးထိုင်ပြီးဆိုတော့မှလက်ကလေးထောက်ထားရတယ်ဆိုတော့မှအော်ဒါဝိသခာကိုလို့သိရတာတဲ့ဟုတ်လားဝိသခာသွားနေတယ်ဆိုရင်လည်းပဲမရက်လိုက်ပါနဲ့သွားနေတာလေးကကြည့်ကောင်းလို့တဲ့ဟုတ်လားရက်နေရင်လည်းမထိုင်လိုက်ပါနဲ့ရက်နေတာလေးကကြည့်ကောင်းလို့တဲ့အဲ့ဒါစာထဲကပြောတယ်ဝိသခာရဲ့အလှဟာတာမအလှမဟုတ်ဘူးတတိပဌာန်အလှလို့ပြောတယ်တဲ့ဟုတ်လားအမြဲတမ်းခန္ဓာကိုယ်ပေါ်မှာတတိထားလို့တည်ငြိမ်အေးစေးတဲ့သဘောဖြစ်နေတဲ့သဘောပါပဲဟုတ်ရဲ့လားဒါကြောင့်ထားပါတော့လေဒါကြောင့်တရားနာပိသက်ဆိုတာလည်းအမျိုးသမီးတွေပဲများလားအမျိုးသမီးတွေဆိုတာကလည်းလှခြင်းရဲ့ဆက်ဆက်ယူတွေကြီးများမယ်ထင်တယ်ဟုတ်ရဲ့လားနော်ဦးဇင်းတို့ရွာမှာအလှရှိတယ်တော့ဆိုတော့အလှမှာဗီဒီယိုတွေပါလေးရိုက်တာပေါ့အဲ့ဒါအလှကလည်းပဲဆောင်းကားကြီးပဲလောက်ကြတာများတယ်အဲ့ဒါပြာတို့လတ်တလမှာအလူကလည်းဗီဒီယိုရိုက်မှာမနေ့စောစောရှင်တောင်းကလည်းလှည့်မှာဆိုတော့ကလေးမလေးတယောက်ကဒီနေ့တမနဲ့လေးလောက်တော့သေအောင်လှစမ်းပါဟဲ့ဆိုပြီးတော့ရေထချိုးတယ်အဲ့ဒီမှာလေးဖြတ်တယ်ဟုတ်လားနောက်သေအောင်လှခြင်းညတာနော်အေးထားပါတော့လေအဲ့တော့ဒီနေရာမှာရုပ်ရည်တင့်တယ်ခြင်းအရွယ်တင်ခြင်းဆိုတာကိုတတိရှိခြင်းအစားအသောက်မှာအတိုင်းရှိသိခြင်းကဖြစ်စေလိမ့်မယ်စူးစမ်းပြီးတော့ဖြည့်ဆည်းဖို့မလိုဘူးလားလိုတယ်အဲ့ဒီမှာမြတ်စွာဘုရားကဒီဂါထာလေးကိုဟောတော့ဘုရင်ကြီးကအဲ့ဒီအကျိုးတရားသုံးခုကိုရကျင်တာရကျင်တော့ဒီဂါထာကိုသူသိကြိုက်တယ်ဒါပေမဲ့သူကညံလေးတဲ့ပုဂ္ဂိုလ်ဆိုတော့မမှတ်မိဘူးအဲ့ဒီမှာသူ့ရဲ့တူဖြစ်တဲ့သုတတနာကိုချက်သားဒီဂါထာကိုမြတ်စွာဘုရားတည်းကသင်လို့ခိုင်းတယ်အဲ့ဒီမှာမြတ်စွာဘုရားကလည်းသင်ပေးပါတယ်ဒီဂါထာလေးကိုသင်ပေးပြီးတော့ဘာညွှန်ကြားလဲဆိုတော့မင်းတို့ရှင်ဘုရင်ပွဲတော်တည်တဲ့အခါမှာနောက်ဆုံးထမင်းလို့ရောက်ရင်ဒီဂါထာလေးကိုရောတဲ့ရုပ်လိုက်ရင်အကျိုးတရားတွေကိုရကျင်တဲ့အတွက်ကြောင့်အဲ့ဒီထမင်းလို့ကိုအဲ့ဒီရှင်ဘုရင်ဟာဗိုက်သေးမထည့်ဘဲနဲ့ပုဂံများနဲ့ပြန်ချလိုက်မယ်တဲ့အဲ့ဒီတော့မှမင်းတို့က အဲ့ဒီထမင်းလုံးမှာပါတဲ့ထမင်းလုံးလေးတွေကိုရေပြီးတော့နောက်တစ်နက်ချက်ပြီးဆိုတော့ဆန်စစ်အရေးအတွက်ကိုအဲ့ဒီထမင်းလုံးအရေးအတွက်နဲ့အမျှနှုတ်လိုက်တဲ့နှုတ်ပြီးတော့ချက်အဲ့တော့နောက်တစ်နက်ပွဲတော်တည်ပြီးဆိုရင်လည်းနောက်ဆုံးအလောက်ရောက်ရင်ဒီဂါထာကိုညွတ်ဟုတ်လားတစ်နက်ကိုထမင်းတစ်လုံးလျှော့တဲ့နီးပေါ့ဟုတ်လားအဲ့တော့မြတ်စွာဘုရားကသင်ပေးလိုက်တယ်အဲ့ဒီမှာတူအီးတစုနန်းတော်ပြန်သွားကြရောအဲ့တော့နန်းတော်ရောက်ပြီဆိုတော့ပွဲတော်တည်တိုင်းသုတတနာကဒီဂါထာကိုညွတ်တယ်အဲ့ဒါဘုရင်ကြီးကအကျိုးတရားတွေရကျင်တော့နောက်ဆုံးထမင်းလုံးရောက်တော့မစားဘူး။တော့ပြန်ချရတယ်။အဲ့ဒီမှာထမင်းလုံးလေးတွေရေးဆန်စစ်အရေးအတွက်ကိုရှော့ဟုတ်လား။ဒီလိုနဲ့ရှော့ရှော့ရှော့ရှော့လာတာဘုရင်ကြီးဟာဆန်ဒလက်တစလေချက်နဲ့တင်းတိမ်တဲ့အဖြစ်ကိုရောက်တယ်တဲ့။အဲ့ဒီမှာကျမ်းမာရေးလည်းသူတော်တော်ကောင်းတယ်။ခန္ဓာကိုယ်လည်းကြစ်ကြစ်လစ်လစ်ဖြစ်လာတဲ့ဗိုက်ဆွဲကြီးပါကြီးဒီလိုမဟုတ်ဘူး။နော်အားတွေလည်းကောင်းလာတယ်။အဲ့ဒီမှာသူမြတ်စွာဘုရားကိုအင်မတန်ကျေးဇူးတင်တယ်ရသော်ဗျာကြည်စမ်းနိဗ္ဗာန်ရောက်ဖို့အတွက်တန်လျာလွတ်ဖို့အတွက်တခုတည်းဟောတာမဟုတ်ဘူးဟုတ်လားဒီဘဝချမ်းသာစွာနေနည်းတွေကိုပါမြတ်စွာဘုရားဟောတာကိုကျေးဇူးတင်တယ်သူဟုတ်လားဒီစကားလေးကိုလူငယ်တွေလည်းမှတ်စေခြင်းနဲ့သိလားမြတ်စွာဘုရားနိဗ္ဗာန်ရောက်ကြောင်းတရားတခုတည်းဟောတာမဟုတ်ဘူးဟုတ်လားဦးဇင်းတို့ကျမ်းဂန်တွေထဲမှာပိဋကတ်တော်ထဲမှာစီးပွားရေးဘယ်လိုပြည်လဲအောင်ရှားရတဲ့ပုံပါတဲ့နေတွေဟုတ်လားဆက်ဆံရေးကောင်းအောင်ဘယ်လိုလုပ်ရမလဲပညာတတ်အောင်ဘယ်လိုလုပ်ရမလဲဟုတ်လားကျမရေးကောင်းအောင်ဘယ်လိုလုပ်ရမလဲအသက်ရှည်အောင်ဘယ်လိုလုပ်ရမလဲအကုန်လုံးပါလေလိလာစေခြင်းနဲ့သိလားမတတ်ရင်မဖြစ်တဲ့ပညာလို့တောင်ဦးစင်းကတော့ပြောခြင်းတယ်နော်ဒါကြောင့်ဒီမှာကောသလမင်းကြီးကမြတ်စွာဘုရားကိုအင်မတန်ကျေးဇူးတင်တယ်နော်လောကီချမ်းသာရေးကိုပါညွှန်ကြားပေးပေတယ်ဆိုပြီးတော့အဲ့ဒါနဲ့ကျောင်းတော်ကိုနောက်တစ်ခေါက်ပြန်ရောက်လာတယ်ရောက်လာပြီးတော့မြတ်စွာဘုရားကိုရှောက်တယ်မြတ်စွာဘုရားတဲ့တပည့်တော်အရှင်ဘုရားရဲ့ကျေးဇူးကြောင့်ဘုဂါထာလေးရဲ့ကျေးဇူးကြောင့်ဟုတ်လားအစာလျှော့စားရကနေကျမ်းမာရေးသိပ်ကောင်းတယ်ဗျာတဲ့အားတွေလည်းသိပ်ကောင်းတယ်တပည့်တော်တမင်တို့မြင်းတို့ကိုဖမ်းမယ်ဆိုရင်တောင်လိုက်ဖမ်းနိုင်တယ်တဲ့အဲ့ဒါတော့တတ်တတ်လက်လက်ဖြစ်သွားတယ်နော်အဲ့ဒါလို့ကျမ်းမာရေးကောင်းလို့လည်းပဲတပည့်တော်ကြီးချမ်းသာရပါတယ်ဗျာတဲ့ရောက်တယ်ချမ်းသာတယ်ဆိုတဲ့ဇာတ်လေးပါတယ်နော်နောက်ပြီးတော့တူတော်အစာတသက်နဲ့စစ်ခင်းခင်းနေရတာနော်အဲ့ဒါအခုတူတော်အစာတသက်ကိုသူကစစ်နိုင်လာတော့သမီးတော်ဝဇိရသတို့သမီးနဲ့ပေးစားပြီးတော့အဲ့ဒီစစ်တိုက်ချင်းရဲ့အကြောင်းတရားဖြစ်တဲ့ကာတိဆိုတဲ့ရွာလေးကိုသမီးကိုတခါတည်းလက်ဖွဲ့လိုက်တယ်အဲ့ဒီမှာသူစစ်မတိုက်ရတော့ဘူးအစာတသက်ဆိုတာကသူ့တူအရင်ဝေဒီဟီကသူနဲ့မောင်နှမအရင်ဝေဒီဟီကမွေးထားတာဗိမိတာရနဲ့ဝေဒီဟီကမွေးထားတာအဲ့ဒါဝေဒီဟီအိမ်အောင်ကြပြီဆိုတော့ကောသလရဲ့အဖေဝေဒီဟီရဲ့အဖေမဟာကောသလကအဲ့ဒီကာတိဆိုတဲ့အရွာကိုတမီးတော်ဝေဒီဟီအတွက်တနခါဖို့ပန်းဖို့ဆိုပေးလိုက်တာအဲ့ဒါမဟာကောသလမင်းကြီးလည်းနှက်ရွာဆံပြီဆိုတော့ကောသလမင်းကြီးကအဲ့ဒီရွာကိုပြန်ရချင်းတယ်ဟုတ်လားအဲ့ဒီမှာတူကလည်းငါရဲ့အမေရဲ့အဖေကပေးထားတဲ့ရွာမှာပေးနိုင်ဖို့ဆိုပြီးတော့တူကြီးနှစ်ယောက်စစ်တိုက်ကြတာဟုတ်လားတခါတလေကောသလကနိုင်တယ်တခါတလေအစာတသက်ကနိုင်တယ်အဲ့ဒါဒီတခါတော့သူနိုင်လာပြီးတော့တူတော်ကိုမတတ်ဖဲနဲ့သမီးတော်နဲ့ပေးစားတယ်တူဆိုတော့ဘယ်တတ်မလို့ဟုတ်လားအဲ့ဒီမှာသူငိမ့်ချမ်းရည်ရတယ်အဲ့ဒါလို့ငိမ့်ချမ်းရည်ရလို့လည်းပဲသူ့မှာချမ်းသာရပါတယ်တဲ့အချက်ရှိပြီနော်နောက်ပြီးတော့ဘိုးဘွားဆင်ဆက်ပိုင်ခဲ့တဲ့အဖိုးမဖြတ်နိုင်တဲ့ဗရမယာယရနာကြီးပျောက်သွားလို့တိတ်ဆိတ်ဆင်းရရတယ်တဲ့အဲ့ဒါဒီကနေ့ပြန်တွေ့တယ်တဲ့အဲ့ဒီဗရမယာယတနာကြီးပြန်ရလို့လည်းပဲအင်မတန်စိတ်ချမ်းသာရတယ်တဲ့။သုံးချက်ရှိပြီနော်။နောက်ပြီးတော့ကောသလမင်းကြီးကယဟန်တော်တွေနဲ့အင်မတန်ရင်းနှီးကျင်တယ်။နန်းတော်ကိုဆွမ်းစားပင့်တယ်။အဲဆွမ်းခံကြွဖို့ဖိတ်တယ်။သူကိုယ်တိုင်ဟိုယူယူရရပြုစုတာမဟုတ်တော့ဂယုစိုက်တာမဟုတ်တော့ယဟန်တော်တွေကသိပ်ပြီးတော့မကြွဘူး။အဲ့ဒီမှာဘာလို့မကြွတော့ဆိုတော့အမျိုးတော်ရင်တော့ကြွမှာပဲဆိုတဲ့အကြံပေးမှုအရာတာကိဝင်မင်းသားဖရာသားတော်တွေနဲ့ရင်းနှီးအောင်ဆိုတဲ့ရည်ရွယ်ချက်နဲ့တာကွေမင်းသမီးတယောက်ကိုလှမ်းပြီးတော့အင်အားပြပြီးတော့တောင်းတာသိလားတောင်းတော့မဟာနမင်းကြီးကလည်းပဲတာကွေနေဆိုတာကမာနာကြီးတယ်လေမာနာကြီးတော့တာကွေမင်းသမီးအစ်စ်ကိုမပေးဘူးကျွံမနဲ့ရထားတဲ့ဝါသဖခတ္တိယာဆိုတဲ့မင်းမျိုးတစ်ချမ်းကျွံမတစ်ချမ်းမင်းသမီးလေးကိုပေးလိုက်တာဘင်းကြီးကမသိပါဘူးအဲ့ဒါမျက်မျက်မျိုးနုံနုံနဲ့နောက်တော့ပေါင်းသိင်းရင်နဲ့ဝိတ္တုပဆိုတဲ့သားမွေးတယ်နော်ဒီဇလန်ကပြောရတာအရှိကြီးပဲဟုတ်လားမပြောတော့ဘူးเนาะအထားပါတော့အဲ့ဒီမှာဦးဇင်းတို့ဝါသဘခတိယာဆိုတဲ့တာကိဝင်မင်းသမီးလေးသူ့နန်းတော်ကိုရောက်လာလို့ဩယဟန်တော်တွေနဲ့တော့ယင်းဒီတော့မှာပဲဆိုတဲ့အတွေးနဲ့သူ့မှာ ချမ်းသာရတယ်တဲ့ချမ်းသာရတယ်လို့ဘယ်နှမျိုးပြောတော့လေးမျိုးပြောတယ်အဲ့ဒီမှာမြတ်စွာဘုရားကတခါကြီးရခြင်းတကရခြင်းနဲ့မှာတော့ကျမ်းမာရေးကောင်းခြင်းဆိုတဲ့အနာရောဂါကင်းခြင်းလက်သည်အကောင်းဆုံးသောရခြင်းအကောင်းဆုံးသောလက်လာဘဟုတ်လားဥစ္စာယတနာတကဥစ္စာယတနာထဲမှာတော့ရောင်ရဲခြင်းသည်အကောင်းဆုံးဥစ္စာပစ္စည်းဗရမ ्या ယတနာကြီးရလို့သူကချမ်းသာတယ်ပြောတာကိုဟုတ်ရဲ့လားအေးနောက်ပြီးတော့ဆွေမျိုးတကဆွေမျိုးထဲမှာယင်းဤချစ်ခင်ချစ်ချောင်းဝင်ခြင်းသည်အကောင်းဆုံးဆွေမျိုးဟုတ်ရဲ့လားနောက်ပြီးတော့မင်းကြီးကချမ်းသာချမ်းသာနဲ့ပြောတာဆိုတော့အေးချမ်းသာချမ်းသာဆိုရင်ချမ်းသာတကချမ်းသာထဲမှာနိဗ္ဗာန်ချမ်းသာတည်တယ်လည်းအလွန်ကဲဆုံးသောချမ်းသာဆိုပြီးတော့ယခုနကပိဋကပေါင်းတရားပေါင်းတို့ကိုဦးဇင်းတို့အကျေတဝင့်ရှင်းပြခဲ့တဲ့ဂါထာကိုမြတ်စွာဘုရားအဲ့ဒီမှာဟောတာဟုတ်ရဲ့လားဒါကြောင့်အဲ့ဒီလွန်ကဲတဲ့တရား၄မျိုးနော်၄မျိုးစလုံးရကျင်စရာကောင်းတယ်နော်ခုတရားဆုံးတော့မယ်နော်နောက်၅မိနစ်လောက်နေရင်ဆုံးတော့မယ်ဟုတ်လားအဲ့ဒီတရား၄မျိုးလုံးကိုပိဋကပေါင်းတရားပေါင်းတို့ရအောင်ကြိုးစားရမယ်နော်ဂျမ္မာယေဆိုတဲ့လက်လာပါကြီးရအောင်ကြိုးစားရမယ်ခံစားဖို့ဆိုတာတဲ့လောကီအလုပ်တွေကိုလုပ်နိုင်ဖို့ဆိုတာတဲ့ဘုရားသာသနာနဲ့တွေ့တဲ့အခိုက်မှာသူတော်ကောင်းအလုပ်ကိုလုပ်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျမ်းမာရေးကောင်းအောင်ကြိုးစားရမယ်။ကျမ်းမာရေးကောင်းခြင်းရင်တော့အတူဆုံးနည်းကတော့သဗ္ဗာယကာရီပဲ။သဗ္ဗာယကာရီဆိုတာကတင့်တင့်လျောက်ပတ်စွာပြုနိုင်ရမယ်။နော်။သူကအနည်းပဲအခြေကြီးပဲ။ဒါနဲ့နဲ့လေးကြည်ကြည်ပြောရရင်တော့ကံစိတ်ဥဒ္ဓအာဟာရအကြောင်းတရား၄ပါးကိုပြင်နိုင်ရမယ်။ကံကောင်းအောင်လုပ်ကံဆိုတာစေရနာနော်။ေစိတ်ကောင်းအောင်လို့သောကပတိတွေကမများစေနဲ့စိတ်ညစ်စရာမများစေနဲ့အေးချမ်းအောင်နေဟုတ်လားနောက်ပြီးတော့ဥဒုကိုကိုယ်နဲ့တပ်ပါရဖြစ်အောင်လို့အာဟာရကိုလည်းကိုယ်နဲ့တပ်ပါရဖြစ်မှဟာကိုတင့်တော်ယုံလောက်စားအဲ့ဒါဆိုလို့ရှိရင်အကြံဉာဏ်အဖြစ်ကျမ်းမာရေးဆိုတဲ့လက်လာဘကိုရအောင်ယူရမရဘူးလားရောက်တယ်ဒါကြောင့်တင့်တင့်လျှောက်ပတ်တာကိုလုပ်ပြီးတော့ကျမ်းမာရေးကောင်းအောင်ကြိုးစားရမယ်ဟုတ်ရဲ့လားနောက်ပြီးတော့တန်တုဋ္ဌီဆိုတဲ့အလွန်ကဲဆုံးသောဥစ္စာပစ္စည်းကိုရအောင်ရောင်ရဲခြင်းရဲ့အကျိုးကျေးဇူးမရောင်ရဲခြင်းရဲ့အပြစ်တတ်နိုင်တယ်များသိအောင်မြင်အောင်ကြိုးစားရမေးဟုတ်ရလားပြောခဲ့ပြီနော်အဲ့ဒါတွေကိုဟုတ်လားအဲ့ဒါလိုရောင်ရဲခြင်းရဲ့အကျိုးမရောင်ရဲခြင်းရဲ့အပြစ်ကိုသိမြင်ပြီးတော့ရောင်ရဲခြင်းဆိုတဲ့ဥစ္စာပစ္စည်းကိုလည်းပိုင်ဆိုင်အောင်ကြိုးစားရမေးဟုတ်ပြီလားအေးနံပါတ်3ဆွေမျိုးတွေကဆွေမျိုးတွေမှာအကောင်းဆုံးဆွေမျိုးလို့ဆိုတဲ့ယင်းဒီချစ်ခင်ချစ်ကြွဝင်ခြင်းဆိုတာတွေရအောင်ဦးဇင်းပြောခဲ့တဲ့ဗါလေမေတ္တာကြည်ရမယ်မေတ္တာနာပွားရမယ်အလုံးရဲ့အပေါ်မှာတကယ်ကောင်းစေခြင်းနဲ့စိတ်ထားရမယ်ဟုတ်ရလားအဲ့ဒါဆိုလို့ရှိရင်ဗာလေအကောင်းဆုံးဆွေမျိုးကိုမရနိုင်ဘူးလားရနိုင်တယ်အေးချမ်းသာတကချမ်းသာတဲ့မှာနိဗ္ဗာန်ချမ်းသာသည်အလွန်ကဲဆုံးဆိုတော့တကယ်တမ်းကိစ္စပြီးသွားစေနိုင်တဲ့ချမ်းသာဟုတ်လားဒါကြောင့်နိဗ္ဗာန်ချမ်းသာကိုရအောင်ယူဖို့မလိုဘူးလားလိုတယ်နိဗ္ဗာန်ချမ်းသာကိုရခြင်းနဲ့ဆိုလို့ရှိရင်နိဗ္ဗာန်ကိုရောက်စေတတ်တဲ့အကျင့်သည်မဂ်ကင်ရှင်ပါအကျင့်တနည်းအားဖြင့်တတိပဋ္ဌာန်အကျင့်ဝိပဿနာအကျင့်အားလုံးသိကြပါစေနော်ဦးဇင်းတို့အကျင့်တုံးပြောစရာမလိုဘူးဟုတ်ရဲ့လားအေးဒါကြောင့်ခန္ဓာကိုယ်ရဲ့ဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသောတဘာဝတရားတွေကိုဖြစ်နေတဲ့အခိုက်မှာအမှန်တိုင်းသိအောင်ကြိုးစားနေတဲ့တတိပဋ္ဌာန်အလုပ်ကိုကြိုးစားခြင်းအားဖြင့်အကောင်းဆုံးချမ်းသာလို့မြတ်စွာဘုရားချီးမွမ်းထားတဲ့နိဗ္ဗာန်ချမ်းသာကိုလည်းရအောင်ယူနိုင်ရမယ်မျက်မှောက်ပြုအောင်ကြိုးစားနိုင်ရမယ်ဟုတ်လားနောက်ပြီးတော့ဒီကုသိုလ်ကောင်းမှုတို့ကြောင့်ဘုရားတပည့်တော်တို့သည်တန်တရားဝရှင်ရဲ့ကလွတ်မြောက်ရာနိဗ္ဗာန်ချမ်းသာကိုရဖို့အတွက်အမြန်ဆုံးအထောက်အပံ့ဖြစ်ပါစေဆိုတဲ့မှန်ကန်တဲ့ရည်ရွယ်ချက်ဖြင့်ဒါနသီလတမာတိပညာဆိုတဲ့ကုသိုလ်မျိုးစုံကိုလည်းပြုရမယ်နောက်မဂ်ကင်ရှင်ပါပွားများနေုံနဲ့မပြီးသေးဘူးသိလားမဂ်ကင်ရှင်ပါပွားများမယ်ဟာတစ်သလုံးအချိန်ပြီးပွားများမယ်ဆိုရင်တော့ကောင်းတာပေါ့ဟုတ်လားအဲ့ဒါလိုမျိုးတရားဓမ္မတို့ဥစဉ်တို့တတ်နိုင်သလားမတတ်နိုင်ဘူးเนาะဒါကြောင့်မို့လို့ဒါနသီလဘာဝနာဆိုတဲ့ကုသိုလ်မျိုးစုံကိုလည်းပဲရည်ရွယ်ချက်မှန်မှန်နဲ့စုံအောင်ပြုဖို့မလိုဘူးလားအဲ့ဒါလိုပြုခြင်းသည်လည်းပဲเนาะအကောင်းဆုံးချမ်းသာဆိုတဲ့နိဗ္ဗာန်ချမ်းသာကိုရအောင်ကြိုးစားရမရောက်ဘူးလားရောက်တယ်ဒါကြောင့်မဂ်ကင်ရှင်ပါကိုပွားများသောအဖြစ်၎င်းရည်ရွယ်ချက်မှန်မှန်ဖြင့်ကုသိုလ်မျိုးစုံကိုပြုသောအဖြစ်၎င်းအကောင်းဆုံးချမ်းသာလို့မြတ်စွာဘုရားချီးမွမ်းထားတဲ့နိဗ္ဗာန်ချမ်းသာကိုရအောင်ကြိုးစားနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပို့ပြီးတော့အဆုံးသတ်ရအောင်နော်ဦးဇင်းတရားဟောတာတနာကြီးနဲ့15မိနစ်ရှိသွားပြီဟုတ်လား Vādu tāpā mīngalā rakkāntu tāpā divadā tāpā buddhā nūpā vīnā tārā dukkhī bhavantu ti. Vādu tāpā mīngalā rakkāntu tāpā divadā tāpā dhammā nūpā vīnā tārā dukkhī bhavantu ti. Vādu tāpā mīngalā rakkāntu tāpā divadā tāpā dhammā nūpā vīnā tārā dukkhī bhavantu ti. Tīdu māgāntindiyānā pītā bhavantura gāntu sādā ālunto tattvā nandaru ā. Tava mingala logi logodra kaunsu dhamya mingala vavati bhavadu kaunsuha madhi pshita mujava siddhati. Tava divada mimiro kana guma saunjani jagunana. Mimiro ima saunjani jagunana. Mimiro tatana mimiro kvama saunjani jagunana. Namyana kauna bhanduha leve. Rekhandu kaunsuha madhi saunshauta mudanjava siddhati. Tava ura nubha vina. Kīngā vālu tēsū mākā pūnā mūjārē sūtūtā tāpā pīyāsīng kūrā mīyatūyē tūkū tīsō ānūpā tātū jānākāo. Tāpā tāmā nūpā vīnā mēlītāṁ pūlītāṁ nīvāṁ tīyātīyū sūvātā sētāṁ tātīyātā mīyatūyē tūkū tīsō ānūpā tātū jānākāo. Tāpā tāmā nūpā vīnā mēkātāṁ līyāo pālētāṁ līyāo Tīlā gautamā tīkā pīnyā gautamā tīkā pīnyā gautamā mūjātā tamūtī tāngā Āśīngāṁ śīmyā bāngdū yātā gautīsā ānūpā tātū jālākāṁ Tadāniyo nyāvā vēkāvā sāyīn chēn sīrāyīn chēn sīrāyīn Tūkī kōsī nabhyā jāmbā chāntā chēn sīrā gautī Pāvādū kāṁsvā madhvī pṣitā mūjāvāsī tadī